Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3240/48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါကျမသင်ကြီးထိုက်ပါရှင်ကိုအောင်လုံးနဲ့ဒုသတင်းတွေအကြေညာပါမယ်အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခရမှုကြောင့်အမျိုးသားတဦးသေဆုံးခဲ့ပါတယ်အာဖဂန်တာလီဘန်ခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံမယ်လို့အမေရိကန်သမ္မတကပြောပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်နိုင်ငံမှာပထမဦးဆုံးလူနာတဦးသေဆုံးခဲ့ပါတယ်
At this moment, we have 22 patients in the United States currently that have coronavirus. Unfortunately, one person passed away.
သမ္မတဒေါ်နယ်ထရန့်ကြေညာသွားတာဖြစ်ပါတယ်။ဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုလည်းပြန်လည်တင်ဆက်ဖို့မှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူတဦးသေဆုံးခဲ့ပါတယ်။ကီယာလန်မြို့ဆေးရုံမှာတက်ရောက်ကုသနေသူတဦးသေဆုံးလာလို့ဝါရှင်တန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူကကျန်းမာရေးအရအတင်းဆောင်မခံတဲ့အသက်50ကျော်အရွယ်အမျိုးသမီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြန်လည်ရှင်းလင်းတဲ့အထက်မှာတော့သေဆုံးသူကအသက်50ကျော်အရွယ်အမျိုးသားဖြစ်တယ်လို့ပြင်ဆင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးအတွက်ခေတ်သစ်သမိုင်းမှာအပြင်းထန်ဆုံးအရေးယူဆောင်ရွက်နေတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။သေဆုံးသူကခီးသွားလာမှုနဲ့ဆက်စပ်တဲ့အထောက်အထားမရှိဘူးလို့လည်းအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဘူဌာနရဲ့ညွှန်ကြားမှု Robert Redfield ကပြောပါတယ်။အီရန်နိုင်ငံကိုပြီးခဲ့တဲ့14ရက်အတွင်းသွားရောက်ခဲ့တဲ့နိုင်ငံသားတွေကိုပြည်ဝင်ခွင့်ကန့်သတ်မဲ့အကြောင်းစနေနေ့မှာပဲအမေရိကန်အစိုးရကကြေညာပါတယ်။ဒါ့အပြင်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနဲ့တောင်ကိုရီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံသားတွေခီးသွားလာမှုသတိပေးချက်ကိုလည်းအမြင့်ဆုံးအဆင့်တိုးမြှင့်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အန်တီရဲတက်ရောက်လာနိုင်ခြေကိုလည်းအလွန်မြင့်မားတဲ့အဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြင့်တင်သတ်မှတ်ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးနှိမ့်ခွင့်မှုတွေကြုံနေရတဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးဆုံးတရုတ်နိုင်ငံမှာဖေဖော်ဝါရီလအတွင်းကုန်ထုတ်လုပ်မှုတွေတည်ထောင်စရာကျဆင်းသွားကြောင်းစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာတဝန်းကစတော့ခ်ဈေးကွက်ဒီမှာလဲတောက်ကြန်နေဈေးပိတ်ချိန်ထိဈေးတွေထုတ်ကျခဲ့ပြီး2008ခုနှစ်ဗန်နာရီအချက်တဲတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းကမ္ဘာဈေးကွက်မှာအဆိုးဆုံးသတင်းပတ်တစ်ခုလဲဖြစ်ခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိတဲ့နိုင်ငံအသစ်တွေလဲတိုးလာနေပါတယ်။စနေနေ့မှာပဲကတာနိုင်ငံမှာပထမဆုံးကူးစက်မှုကိုအတည်ပြုလိုက်တာပါ။ရှေ့လယ်ပိုင်းဒေသမှာကူးစက်မှုတွေအဓိကဖြစ်ပေါ်နေတဲ့ဤနိုင်ငံကကတားနိုင်ငံသားတွေကိုပြန်ခေါ်ဖို့ကတားဆော့ဝါကမိတ်ထုတ်လိုက်ပြီး3ရက်ကြာမှပဲပထမဆုံးကူးစက်မှုကိုအတည်ပြုလာလည်းဖြစ်ပါတယ်။စနေနေ့မှာပဲကူးစက်သူလူနာအသစ်နောက်ထပ်16ဦးကိုအတည်ပြုလိုက်တဲ့ပြင်သစ်နိုင်ငံမှာတော့လူ9000ထက်ပိုတဲ့စုဝေးမှုတွေမလုပ်ဖို့လည်းတားမြစ်လိုက်တာပါ။တောက်ချာနေမှာတော့လည်းမက္ဆီကို၊နိုင်ဂျီးရီးယား၊နယူးဇီလန်၊လစ်သူရေးနီးယား၊ဘယ်လာရုစ်၊အဇာဘိုင်ဂျန်နဲ့အိုင်စ်လန်နိုင်ငံတွေမှာပထမဆုံးကူးစက်မှုတွေကိုအတည်ပြုခဲ့ကြပါတယ်။
အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုပြီးဆိုးရွားလာနေမှုကအရေးပါတဲ့မဟာမိတ်တရုတ်နိုင်ငံတွင်မှသတင်းကြီးနေပါတယ်။တရုတ်နိုင်ငံမှာတုံးတဲ့လူမှုကွန်ရက်စီနာဝေဘိုမှာဒီကိစ္စကိုအများဆုံးဆွေးနွေးနေတာရက်ဆက်ရှိလာပါပြီ။တရုတ်ဝေဘိုလူမှုကွန်ရက်ရဲ့အများဆုံးကြီးကြပ်ရှာကြတဲ့အကြောင်းအရာတွေကိုတောက်ကြန်တဲ့စနေနေ့နေ့ရက် VOA ကဆန်းစစ်ကြည့်တဲ့အခါမှာတော့ထိတ်တန့်အကြောင်းအရာ10ခုမှာအီရန်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့သက်ဆိုင်တဲ့အကြောင်းအရာပါပါတယ်။တရုတ်ရဲ့ဖျော်ဖြေရေးနဲ့ပြည်တွင်းသတင်းတွေနဲ့အတူအီရန်ကိုရိုနာဗိုင်းရပ်စ်သတင်းကတရုတ်လူမှုကွန်ရက်မှာနှစ်ရက်ဆက်တိုက်အများဆုံးဆွေးနွေးကြည့်ရှုတဲ့အကြောင်းအရာဖြစ်ပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း388ဦးထိရှိလာပြီးသေဆုံးသူက34ဦးထိရှိကြောင်းအီရန်ကျန်းမာရေးဝန်ကြီးဌာနကတောက်ကြနေတုန်းကအတည်ပြုပါတယ်။ဒီရေအတွက်ဟာဆိုရင်တရုတ်နိုင်ငံပြီးရင်ဒုတိယမြောက်ဗ ဗိုင်းရပ်စ်ကြောင့်သေဆုံးရသူအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်ရဲ့ကာလာရှီစီးပွားရေးမိဖက်အဓိကစွန့်အင်တင်ပို့သူအီရန်နိုင်ငံကိုစစ်ပတ်ဆိုင်ရာကြွန့်ကျင်သူတွေတရုတ်ဘက်ကဆစ်လွတ်တဲ့သတင်းဟာဆိုရင်လေစနေနေ့အစောပိုင်းတရုတ်ဝေဘိုလူမှုကွန်ရက်မှာအများဆုံးချိတဲ့သတင်းတပုတ်ဖြစ်ပါတယ်။တရုတ်ရဲ့စစ်ပတ်ဆိုင်ရာကြွန့်ကျင်သူ6ဦးပါတဲ့အဖွဲ့ကစစ်ပစ္စည်းတွေနဲ့အတူအီရန်နိုင်ငံမြို့တော်တေရန်လေဆိပ်ကိုဆက်ရောက်လာတဲ့ဓာတ်ပုံကိုလည်းအီရန်ဆိုင်ရာတရုတ်သံအမတ်ကြီးချန်ဟွာက Twitter လူမှုကွန်ရက်မှာစနေနေ့မနက်ကတင်ခဲ့ပါတယ်။
ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထူလာနေချိန်မှာအများပြည်သူကြားအထိတ်တလန့်မဖြစ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတ်မှန်သတိပေးလိုက်ပြီးတကူရီသန့်ရှင်းရေးအတွက်ဂရုစိုက်ချက်ကိုလည်းတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံမှာကူးစက်မှုနဲ့သေဆုံးမှုတွေအများဆုံးဆိုပေမဲ့ကမ္ဘာတစ်ဝန်းမှာအခုနောက်ပိုင်းကူးစက်မှုနဲ့သေဆုံးသူတွေပါထူလာနေရကစိုးရိမ်မှုတွေလည်းကြီးထွားလာနေတာပါ။ WHO ကလည်းကမ္ဘာတစ်ဝန်းကူးစက်နိုင်တဲ့ NDA အဆင့်ကိုတောက်ကြနေမှာပဲတုံ့ပြန်လိုက်ပြီးမြေယောဂမကူးစက်အောင်ကြိုတင်ကာဝယ်နိုင်တဲ့နည်းလမ်းတွေရှိကြောင်းလည်းပြောဆိုထားပါတယ်။အရေးပြန်ပါတဲ့အရင်နဲ့လက်စေးတာဓမ္မမဟုတ်ရင်လဲဆက်ပြန်နဲ့ရေကိုသုံးပြီးလက်စေးတာမျိုးပုံမှန်လုပ်ဖို့ညဉ့်ညနေအရာတစ်ခုကိုကင်တွယ်မိတာဓမ္မမဟုတ်နေတိုင်းမကောင်းသူတရားနဲ့ထိတွေ့မိပြီးကိုပြင်းနာကိုမကင်တွယ်မိအောင်သတိထားဖို့လို့ဆောင်ရန်ရှောင်ရန်တွေကိုသတိထားတဲ့အကြောင်းလဲ WHO ရဲ့ညွှန်ကြားချက်မှုချုပ် Tedros Adhanom Ghebreyesus ကအကြံပြုခဲ့တာပါ။လက်မှတ်မှန်စေးတာကူးစက်မှုအန္တရာယ်ကိုရှော့ချနိုင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ကျန်းမာရေးပညာရှင်အများစုကတော့တကူရီတန်ရှင်ကြီးဂရုစိုက်ဖို့တိုက်တွန်းနေတယ်လို့ပတ်ဝန်းကျင်ကိုတန်ရှင်းအောင်ထားဖို့နေတိုင်းမကောင်းတာချောင်းဆိုးတာမျိုးဖြစ်နေရင်အပြင်မသွားဖို့နေတိုင်းမကောင်းဖြစ်တယ်ဆိုရင်လဲစားတာတောက်တာအိတ်တာကစမိသားစုဝင်တွေနဲ့တီးတန့်ခွဲပြီးစားတောက်နေတိုင်းမှုလဲအကြံပြုထားကြပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လို့မီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနက်ပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်တာလီဘန်နဲ့အမေရိကန်ကြားစနေနေ့ကဒိုဟာမှာသမိုင်းဝင်သဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လည်းအာဖဂန်တာလီဘန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်စနေနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ I'll be meeting personally with Taliban leaders in the not too distant future and we'll be very much hoping that
အာဖဂန်တာလီဘန်ကောင်းဆောင်နေတဲ့ကိုယ်တိုင်တွေ့ဆုံသွားမယ့်အကြောင်းအမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ဒီသဘောတူညီချက်အရပထမ135ရက်အတွင်းအာဖဂန်နိုင်ငံတွင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေအတွက်ကိုပထမအထုပ်အနေနဲ့တပ်ဖွဲ့ဝင် 13,000 ကနေ 8,600 ထိရှော့ချပြီးတပ်ဖွဲ့ဝင်တွေကိုထားနေပြန်ခေါ်မယ်လို့အမေရိကန်ကကတိပြုထားတာပါ။အမေရိကန်တပ်တွေအာဖဂန်ကနေလုံးဝရုတ်သွင်းသွားဖို့ကိစ္စကတော့တာလီဘန်တွေအနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်မှဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဇမေးခါလီဇက်နဲ့တာလီဘန်နိုင်ငံရေးခေါင်းဆောင်အဗ်ဒူဂါနီဘာရာဒါရိုအမေရိကန်နဲ့တာလီဘန်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီငြိမ်းချမ်းရေးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုလည်းတက်ရောက်ခဲ့ပါတယ်အမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ် NATO အဖွဲ့ရဲ့အထွေထွေ NATO အဖွဲ့ရဲ့အထူးရင်မှုချုပ်ယွန်းစတိုတန်ဘတ်ကလည်းကြိုဆိုလိုက်ပါတယ်
နိုဝင်ဘာလနေ့ချင်းပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရရေးပါတီရဲ့ပနားမရွေးကောက်ပွဲတွေကိုတောင်ကယ်ရိုလိုင်းနားပြည်နယ်မှာစနေနေ့ကကျင်းပပါတယ်။ရှင်သတင်းပတ်တဲ့ချင်းပါမယ့် Super Tuesday လို့ခေါ်တဲ့ပြည်နယ်၁၄ခုမှာတပြိုင်တည်းချင်းပါမယ့်ပနားမရွေးကောက်ပွဲတွေမတိုင်မီရှေ့ပြေးကျင်းပတာလည်းဖြစ်ပါတယ်။အစောပိုင်းမှာတော့ထောက်ခံမှုတွေအားကောင်းခဲ့တဲ့ဒုသမ္မတဟောဂျိုးဘိုင်ဒန်အနေနဲ့ပြီးခဲ့တဲ့အချို့ရွေးပွဲတွေမှာထိနာခဲ့တဲ့အတွက်အခုတောင်ကယ်ရိုလိုင်းနားပြည်နယ်မှာအနိုင်ရဖို့လည်းအရေးကြီးနေပါတယ်။ဒုသမ္မတဟောအနေနဲ့ကတော့တခြားပြန်ပြတ်တဲ့ရှင်နိုင်မှုရန်ပုံငွေရောခွန်အားပါလိုအပ်နေတာပါ။တောင်ကယ်ရိုလိုင်းနားပြည်နယ်ဟာတကယ်တော့သမ္မတဟောဘရက်ကိုဘာမှနဲ့ဒုသမ္မတဟောဘိုင်ဒန်တို့ကိုအစင်ဆက်ထောက်ခံခဲ့တဲ့နေမည်တစ်ခုလည်းဖြစ်ပါတယ်။နှစ်တလောကိုစလဲရီထဲမှာဥဆောင်နေတဲ့ဗမောင်းပြည်နယ်ထက်လွတ်တော်မတ်ဘာနီဆန်ဒါစ်ကိုသာတောင်ကယ်ရိုလိုင်းနားပြည်နယ်မှာဒုသမ္မတဟောဘိုင်ဒန်ရှုံးခဲ့မယ်ဆိုရင်တော့သမ္မတလောင်းယူပွဲကနေထွက်ကောင်းလဲထွက်ရနိုင်ပါတယ်။ Real Clear Politics ရဲ့လူလူသဘောထားစစ်တမ်းထဲမှာတော့ဘိုင်ဒန်ကဆန်ဒါစ်တဲ့ဆယ်မလောက်အသာရထားတာတွေ့ရပါတယ်။
တူရကီစစ်သား33ဦးသေဆုံးခဲ့ရမှုကိုလက်တုံ့ပြန်တဲ့အနေနဲ့တူရကီတပ်တွေကဆီးရီးယားစစ်တပ်ကိုအပြင်းထန်တိုက်ခိုက်ခဲ့တာကြောင့်ဆီးရီးယားမှာပဋိပက္ခတွေတကြော့ပြန်ဖြစ်လာမယ့်အရေးစိုးရိမ်မှုတွေတိုးလာနေပါလေ။အကြမ်းဖက်မှုတွေအပြီးမှာတော့တူရကီသမ္မတရေစစ်ထီရဲ့အာရိုဝမ်ကရွှေပြောင်းဝင်ရောက်သူတွေဥရောပကိုဆက်သွားမယ့်အရေးဆက်လက်တားဆီးမထားတော့ဘူးလို့ပြောဆိုခဲ့ပါတယ်။ Greek ဘူဂေးရီးယားနဲ့ဆက်တူရကီဘက်ချမ်းမှာထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေလည်းစူးစီးရောက်ရှိခဲ့ကြပါတယ်။စနေနေ့မှာတော့တူရကီဘက်ကနေဂရီဘက်ကိုဖျက်ကူးဖို့ကြိုးစားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဂရီရဲတပ်ဖွဲ့ကမျက်ရည်ယိုပုံနေနဲ့ဖြိုခွဲခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့လူပေါင်း3,000ခွဲလောက်ကိုလက်ခံထားတဲ့တူရကီနိုင်ငံအနေနဲ့ထပ်ပြီးလက်မခံနိုင်တော့ဘူးလို့တူရကီသမ္မတကပြောဆိုထားတာပါ။ဆီးရီးယားနိုင်ငံအစ်တလီမှာပြည်သူ3,000ကျော်ရှိနေကြောင်းကုလသမဂ္ဂကလည်းမကြသေးခင်ကပြောဆိုထားပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူလူပေါင်း100,000နီးပါးကတော့တူရကီနယ်စပ်ကိုရောက်ရှိနေကြပါတယ်။
နိုင်မြေပေါ်မှာတည်ဆောက်မဲ့ Grand Ethiopian ရေခါတာတည်ဆောက်ရေးအမေရိကန်ကကြောင်းဝင်ဆက်ညှိနှိုင်းထားတဲ့သဘောတူညီချက်ကိုအီသီယိုးပီးယားနိုင်ငံကစနေနေ့ကပဲဖော်ချလိုက်ပါတယ်။အပြီးသားညှိနှိုင်းမှုဖြစ်အမေရိကန်ဆွေရကနှစ်ရက်ကြာဆွေးနွေးပွဲတွေအဆုံးသတ်လိုက်ပြီးနောက်တစ်ရက်မှာပဲအီသီယိုးပီးယားကဖော်ချလိုက်တာပါ။ဝါရှင်တန် DC မှာနောက်ဆုံးအချိန်ဆက်ညှိနှိုင်းမှုတွေမှာတော့အီသီယိုးပီးယားနိုင်ငံမပါခဲ့ပါဘူး။အီဂျစ်နိုင်ငံကဥဆောင်အဆုံးပြုခဲ့တယ်လို့ဆိုတဲ့သဘောတူညီချက်မူကျန်းဟာအီဂျစ်နဲ့ဆူဒန်နိုင်ငံတို့ရဲ့ဆွေးနွေးညှိနှိုင်းရာကရလာတဲ့ချက်လက်တွေမပါဝင်တဲ့ကြောင်းလဲအီသီယိုးပီးယားကပြောဆိုခဲ့တာဖြစ်ပါတယ် Direct from Washington The Voice
of America The VOA ထိုင်တန်ရောက်နိုင်ငံကသတင်းတွေကိုမတ်သိင်ကြီးတိုင်းနဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတော့ပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်အခုရင်ဆုံးတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်มาဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူတူသေဆုံးခဲ့ရကြောင်းစနေနေ့မှာကြေညာခဲ့ပြီးနောက်မှာပဲသမ္မတဒိုနယ်ထရန့်ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးရေးအတွက်ခီးသွွာလာခွင့်ကန့်သတ်ချက်တွေထပ်တိုးလိုက်ပါတယ်။အမေရိကန်ပြည်အောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တူးသေဆုံးရပေမဲ့ပြည်သူတွေအတွက်ဗိုင်းရပ်စ်အန္တရာယ်သိမ်းရှိသေးဘူးဆိုပေမဲ့အခြေအနေကတမောဟုတ်ချင်းပြောင်းလဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။မတ်တီငီထက်ကတင်ပြထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းမှာပထမဆုံးလူနာတဦးသေဆုံးကြောင်းစနေနေ့မှာအန္တရာယ်ပိုင်းတို့ကြေညာခဲ့ပြီးနောက်မှာတော့သမ္မတဒေါ်နယ်ထရန့်ကအိမ်ဘူရိုမှာသတင်းစာရှင်းလင်းခဲ့ပါတယ
် At this moment we have 22 patients in the United States currently
အမေရိကန်ပြည်သူမှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်သူ22ယောက်ရှိပါတယ်ဆေးမကောင်းစရာအနေနဲ့တယောက်ကတော့ညကပဲဆုံးဖြတ်သွားပါတယ်
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကင်းခရိုင်မှာနေတဲ့အသက်50ကျော်အမျိုးသမီးတဦးသေဆုံးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံကိုသတင်းနှစ်ပတ်အတွင်းတွားရောက်ခဲ့ပူးတဲ့နိုင်ငံသားတွေကိုအမေရိကန်ကပြည်ဝင်ခွင့်ကန့်သတ်ထားပြီးဖြစ်ပြီးစနေနေ့မှာတော့နောက်ထပ်ခီးသွွာလာခွင့်ကန့်သတ်မိတ်တွင်ထပ်ပြီးထုတ်ပြန်ပါတယ်။ဒုတိယသမ္မတမိုက်ပင်းစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
Iran is also already under a travel ban but we are expanding existing
Iran ကိုခီးသွွာလာခွင့်ကန့်သတ်ထားပြီးသားပါဒါပေမဲ့လက်ရှိခီးသွွာကန့်သတ်ချက်တွေမှာလွန်ခဲ့တဲ့14ရက်အတွင်း Iran ကိုတွားခဲ့မှုတဲ့နိုင်ငံသားတွေကိုပါထပ်မံဖြည့်ဆွတ်လိုက်တာပါ Iran နဲ့ပတ်သက်လို့ထပ်မံဖြည့်ဆွတ်ခဲ့တယ်လို့ခီးသွွာတွေအတွက်အကြံပြုချက်ကိုလည်းအမြင့်ဆုံးအဆင့်ကိုတိုးလိုက်ပါတယ်အီတလီနဲ့တောင်ကိုရီးယားနိုင်ငံတွေကတချို့ဒေသတွေကိုအမေရိကန်တွေခီးမသွွာကြဖို့အကြံပြုထားပါတယ်
အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးခဲ့ရပေမဲ့ပြည်သူတွေအတွက်တော့ဗိုင်းရပ်စ်အန္တရာယ်နည်းပါးနေသေးတယ်လို့အနာဘိုင်းတို့ကပြောပါတယ်။ဒါပေမဲ့ဒီအခြေအနေကပြောင်းလဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးဌာနဝန်ကြီးအဲလက်စ်အေဇာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ The risk to any average American is low.From the novel coronavirus.
တမန်အမေရိကန်လူထုအတွက် novel coronavirus ကူးစက်နိုင်တဲ့အန္တရာယ်ကနည်းပါးပါတယ်။အန္တရာယ်ရှိတဲ့အခြေအနေနည်းပါးနေစေဖြစ်ပါတယ်။အရင်ကမရှိခဲ့ဘူးတဲ့အစီအမံတွေနဲ့ဆောင်ရွက်ခဲ့တဲ့သမ္မတ Trump ကိုလည်းကျေးဇူးတင်ရမှာပါ။သမ္မတကဒီကနေ့ကြေညာသွားတဲ့အစီအစဉ်တွေနဲ့အတူအန္တရာယ်ရှိတဲ့အခြေအနေတွေလည်းနည်းပါးနေစေဖြစ်ပါတယ်။ဒါပေမဲ့လည်းဒီအခြေအနေတွေဟာမြန်မြန်ဆန်ဆန်ကြီးပြောင်းလဲသွားနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စပြောကြတဲ့အချိန်ကလေးကကူးစက်မှုတွေထပ်တွေ့ရနိုင်တယ်ဆိုပြီးကျွန်တော်တို့အမြဲပြောခဲ့တာပါတွေ့လဲတွေ့နေရပါတယ်နောက်ထပ်လဲတွေ့ရအောင်ပါပ
ါကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်ပြီးလာမယ့်တနင်္လာနေ့မှာအမေရိကန်ဆေးကုမ္ပဏီကြီးတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့လဲ သမရထရန်ကပြောဆိုထားပါတယ
်မတ်တင်ကြီးတိုင်းတင်ပြသွားတော့ပါခင်ဗျာအခုတခါတော့ဂျပန်နိုင်ငံဘက်ကအခြေအနေကိုလည်းတင်ပြခြင်းပါတယ်ဂျပန်နိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးနိုင်ရေးမှာပြည်သူတွေရဲ့ပူးပေါင်းပါဝင်မှုကလိုအပ်ကြောင်းစနေနေ့တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းလိုက်ပါတယ်ယောဂကူးစက်မှုကြောင့်တနင်္ဂနွေစာသင်ကျောင်းတွေပိတ်ထားလိုက်တယ်လို့လူအများစုဝေးတက်တဲ့အားကစားနဲ့ဖြုတ်ပြီးပွဲတွေကိုလည်းယာယီရန်နာထားဖို့ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်ဂျပန်နိုင်ငံသားတွေနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေကြားမှာစိုးရိမ်မှုတိုးလာနေပါတယ်ကြီးကျောင်းကိုဆက်ပြီးတင်ပြခြင်းပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအသစ်တွေထပ်တိုးလာတာကြောင့်ဒါကိုတုံ့ပြန်ကင်တွယ်နိုင်ဖို့အတွက်ဂျပန်တနင်္ဂနွေလုံးကကျောင်းတွေကိုအီဘီလာဆန်းအထိပိတ်ထားဖို့အစိုးရကဆုံးဖြတ်ခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစနေနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီလိုကင်တွယ်ဆောင်ရွက်မှုတွေမှာပြည်သူတွေရဲ့ပူးပေါင်းပါဝင်မှုကအရေးကြီးကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းပါတယ
်။政府の力だけでこの戦いに勝利を収めることはできません。
ဒီယောဂတာစီကာဝေးရေးကိစ္စမှာအစိုးရတရက်ထဲရဲ့အင်အားနဲ့မတက်နိုင်ပါဘူး။ဂျပန်ပြည်သူတွေကကျမကြီးကျွမ်းကျင်အဖွဲ့တွေစီးပွားရေးကုမ္ပဏီကြီးတွေဒေသန္တရအစိုးရတွေနဲ့ပါနားလည်မှုရှိရှိပူးပေါင်းပေးဖို့ကမရှိမဖြစ်လိုအပ်ပါတယ်
။ကျောင်းနေရာကြီးပိတ်လိုက်တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုနားလည်ပေးကြဖို့မစ္စတာအာဘေကမြစ်တာရက်ခံပါတယ်။အခုလိုကျောင်းနေပိတ်လိုက်တဲ့အတွက်လူတွေအသွာလာကျဲသွားသလိုစားနပ်ရိက္ခာစုဆောင်းတာတွေလှုပ်လာကြတယ်လို့တိုကျိုမြို့မှာနေတဲ့ကျောင်းသားမိခင်ဒေါ်မိုးမိုးဤကပြောပါတယ်
။အခုကလေဒီယောဂတနည်းတနည်းဖြစ်တဲ့လူကများလာရပေါ့နော်။အော်များလာတဲ့ခါကျတော့ကျောင်းနေကိုလည်းမူလာတန်းနေပြီးတော့အထက်တန်းကြီးကိုပြေးလိုက်တယ်။ကျောင်းနေကဟို၃လပိုင်း၂ရက်နေရနေပြီးတော့၄လပိုင်း၆ရက်နေပြီးတော့ပြေးလိုက်ပါတယ်။ပြေးလိုက်တဲ့အတွက်ကြောင့်မို့လို့လူတွေတော်တော်များများတော့သွားလာနေသွားတယ်။ရထားတွေပါတယ်၆ဆောင်းတယ်။ဒီအပြောင်းအလဲတွေတော်တော်နေသွားတယ်။အဲ့တော့ကလေးတွေအိမ်မှာနေရတဲ့ဆိုသိပြီးတော့တားပြတ်တော့ဆရာပြောအလူရဲ့ဝင်နေကြတယ်ဒီ sports day now event နေ online လူတွေစုတဲ့ဟာမှလည်းမရအောင်မလုပ်ဖို့တို့ကတားလိုက်တယ
်ဒီတော့တွင်မြန်မာနိုင်ငံသားတွေအပါအဝင်လူနေထူထပ်တဲ့တိုကျိုမြို့မှာနှာခေါင်းစည်း mask တွေပြက်လက်နေပြီး tissue စက္ကူတွေကိုပါအပြေးလွှားဝယ်ယူနေကြတယ်လို့ဒေါ်မူးမူးဤကပြောပြပါတယ
်လူတွေတိုင်းမှာလည်းစိုးရိမ်စိတ်တွေဖြစ်လာပြီးတော့ mask ဝယ်လို့မရတဲ့ချိန်မှာအမေကနေပြီးတော့တီစုစိတ်ပါလေပြက်လက်နိုင်နေဆိုတော့အခုမနေ့ကအကောင်လုံးဝယ်ကြတာဟုတ်တယ်မမတို့နီးပေါင်းရင်ကျမှလည်းစိုင်နေမှာဆိုမရှိတော့လူတွေကအုံပြေးပြီးတော့ဝယ်ကြတာပေါ့နော်ဘလို့အမျိုးမျိုးတော့ပူပန်သောအနေနဲ့တော့နေနေက
ြဂျပန်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမှာလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နိုင်ဖို့စောင့်ကြည့်ကာလအဖြစ်လာမယ့်သတင်းနှစ်ပတ်ဟာအရေးကြီးကြောင်းမစ္စတာအာဘေကပြောပါတယ်ကလေးမိဘတွေဝန်တို့ဝန်ဖို့မဖြစ်ရအောင်လာမယ့်ဂျပန်တွေအားဒီအားလိုက်ရဲ့ကာလမှာညနေပိုင်းအချိန်ဘူးကျောင်းတွေအစားထိုးပြန်ဖွင့်ပေးသွားမယ်လို့သူကဆိုပါတယ်ဂျပန်အစိုးရကငိုစီစဉ်ထားတဲ့အတိုင်းဒါမဲ့ဇူလိုင်လတိုကျိုမြို့မှာကျင်းပဖို့ရှိတဲ့နွေရာသီအိုလံပစ်ပွဲကိုလည်းတက်မှတ်ထားတဲ့အတိုင်းကျင်းပသွားနိုင်ဖို့ဆက်လက်လှုပ်ဆောင်နေကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ခင်ဗျာ
ပြည်ရဲ့အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းသားဒေသကလူအခွင့်အရေးအခြေအနေကိုတင်ပြနေတဲ့ Frontier မြန်မာကပေးပို့တဲ့ဒုအသံကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေရင်နဲ့ပတ်သက်တဲ့အဆောင်မတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hill တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်မြကြီးနားမြို့နယ်မှာရှိတဲ့မွေးအစည်းဖြတ်တဲ့စင်တာတွေဟာမွေးအစည်းဆွဲနေတဲ့သူတွေကိုပုံမကောင်းမွန်တဲ့အနာဂတ်တွေရှိအောင်ပြုလုပ်ပေးနေပါတယ
်ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှတော့တော့ရတယ်ပေါ့အနောက်ဆုံးမတုံးတော့ဘူးမတုံးတော့ဘူးဆိုတော့အချင်းချင်းရတယ
်ဒါကတော့တက္ကသိုလ်တက်ရောက်နေစဉ်အတွင်းဘိန်းဖြူဆွဲသွားတယ်မဆိုင်ခုံကပြောပြခဲ့တာပါဒီဆောင်မှာပြည်စုံကိုမြကြီးနာသတင်းချန်နယ်ကအက်စတာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဒီဆောင်မှာအတွင်းမှာမူရစေဝါတုံးဆွဲသူတွေရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဆိုင်ခုံကမြကြီးနာတက္ကသိုလ်မှာယူပပေတာပညာမေဂျာကို2014ခုနှစ်ကစတင်တင်ယူခဲ့ပါတယ်သူတို့တက္ကသိုလ်ရဲ့မောင်မေတစ်လွင်ကျိုးဆိုပွဲမှာအရက်ကိုစတင်တောက်ခဲ့တာကနေအရက်ကိုဆွဲလန်းလာပါတယ်အဲ့ဒီနောက်မှာတော့သူမကဟီရိုအင်းကိုပါစတင်တုံးဆွဲဖို့စူးစမ်းလာပါတော့တယ်
တက်ကူကျောင်းမဆိုတော့ယောက်ျားမိန်းမမခွေးချောက်လေထိုင်တာလူကအကုန်လုံးထိုင်တယ်ထိုင်တဲ့ကလည်းယောက်ျားမိန်းမအကုန်လုံးပေါင်းထိုင်တဲ့ခါကျတော့ဘေးမှာမိန်းကလေးလည်းရှိတယ်သူလည်းပဲထိုးတယ်ငိုကလေးလည်းစိတ်ကလည်းနည်းနည်းရက်တောက်ထားတဲ့အခန်းရှိတော့သူတို့ကသူတို့နဲ့ပေါင်းလူပေါင်းမားတယ်လို့လည်းပြောလို့ရမှာပေါ့ဒါပေမဲ့လည်းသူတို့ကပဲပြင်မပြောပါဘူးကိုကလည်းစိတ်ပွားလို့ပါဒါတော့ကျော်နှစ်ပြင်းလေးနဲ့အရင်စားခဲ့တာ
တက္ကသိုလ်ကျောင်းဝင်းအသွင်းမှာမူရစ်ဆေးဝါးရောက်ချသူတွေလည်းရှိတဲ့အတွက်ဆန်းခွန်လာအတွက်မူရစ်ဆေးဝါးရရှိဖို့အတွက်လွယ်ကူပါတယ်။အဲ့ဒီနောက်မှာတော့သူမရဲ့ခန္ဓာကိုယ်ထဲကိုဘိန်းဖြူထူးခြင်းကယင်ပါလာပါတော့တယ်။နောက်ဆုံးမှာတော့သူမရဲ့ဆေးဆွေးနေမှုကိုဖျက်ဖို့အတွက်သူမမိခင်ကိုဖွင့်ပြောခဲ့ပါတယ်။သူမမိခင်ကတမီးဆေးဆွေးနေတာကိုရှက်တဲ့အတွက်အင်ကိုဆရာဝန်ခေါ်ပြီးကုသစေခဲ့ပါတယ်။ကူတာနေစင်အတွင်းမှာလည်းသူ့ရဲ့ចောင်းကိုရနာခဲ့ရပါတယ်နှစ်နှစ်ကျော်၃နှစ်အတွင်းဆေးပြတ်သွားလိုက်ចောင်းပြန်တက်လိုက်ဆေးပြန်ဆွဲလိုက်နဲ့လေပတ်နေခဲ့ပါတယ်နောက်ပိုင်းမှာတော့သူမရဲ့အမိဖြစ်သူကသူမကိုလေးစားကချောင်းမမူကြီးကင်းစင်ရဲ့ခါကိုခေါ်လာခဲ့ပါတယ်ကချင်ပြည်နယ်မှာမူရစ်ဆေးဝါးကြောင့်ဘဝပြစ်ခဲ့ရတဲ့သူတွေအများအများရှိခဲ့ပါတယ်မြစ်ချနာမှာမူရစ်ဆေးဝါးသုံးဆွေးနေသူ 8,000 ကျော်ရှိတယ်လို့ချမ်းမိုးမူရစ်ကင်းစင်ရဲ့ကဟာရဲ့စီးရင်အရာတည်ရပါတယ်။မူရစ်တာကောင်ဖြစ်ခဲ့ရတဲ့လူငယ်တွေမူရစ်ဆေးဝါးကြောင့်မိသားစုပြိုကွဲခဲ့ရတာတွေအများအများရှိလာတာတွေကြောင့်ကချင်ပြည်နယ်အနက်မှာကုထူကုထဘိန်းဖြတ်စခန်းတွေလူမှုရေးအဖွဲ့အစည်းတွေကနေကြိုတင်ကာကွယ်ဖို့အတွက်အတိပေးနှူးဆော်မှုတွေပြုလုပ်လာကြပါတယ်။မြစ်နာမျိုးနယ်အတွင်းမှာချောင်းမိုးမူရကင်းစင်ရဲကဟာပြင်ပတ္တဆန်အဖွဲ့ကနယ်ဖွင့်လစ်ထားတဲ့ဘိန်းဖြတ်စခန်း18ခုနဲ့အစုရကဖွင့်လစ်ထားတဲ့မူရဆေးယောဂါကုဆေးယောအစရှိတဲ့ဘိန်းဖြတ်စခန်းတွေလည်းရှိပါတယ်။မြစ်နာမျိုးနယ်မှာအစုရမဟုတ်တဲ့ပြန်လည်ထူထောင်ရေးစခန်းတွေမှာညာရောအားဖြင့်ငွေကျပ်9000ကနေ3000အထိပေးရလည်းရှိပြီးမတတ်နိုင်သူတွေကိုလည်းအခမဲ့ကူညီပေးနေပါတယ်
။ကောင်းကြော်လုံးတွေကောင်းကြော်လုံးတွေကို
ဆန်းခုံရောက်ရှိခဲ့တဲ့ချမုံမူကြီးကင်းစင်ရဲ့ကေဟာကတော့ခရီးရတဲ့ဖွဲ့ကထူထောင်ထားတာဖြစ်ပြီးဘာရာရေးစာပေတွေတင် जा ပေးခြင်းနဲ့အကစားပြုတ်လုတ်ခြင်းကိုပေါင်းစည်းကပြုတ်လုတ်ပေးနေတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်။စင်တာကိုစတင်ရောက်ရှိချိန်ကခြေတလုံးနဲ့ပေါင်တသားတိဖြစ်ပြီးပင်ညောင်ခေပုံနဲ့သူကြုံတွေ့ရပုံတွေကိုအခုလိုပြောပြပါတယ်
။ညဆိုရင်လည်းအိလူမရဘူးလားဆိုအိလူတော့ရတယ်နော်။မင်းကလေးအိပြိုသွားတယ်။အိပြိုသွားရင်မှပြန်ထလာရင်ကိုလက်တွေကသူကိုကိုနဲ့အဲ့လိုမျိုးရိုင်းတဲ့ထိုင်မှနာကျင်တယ်လို့ပေါ့။အလုလုတဲ့ခါမှာလုလက်ဆောင်ရှိပနဲ့ဒုတ်တဲ့ခါမှာခန္ဓာကိုယ်အကုန်လုံးညောင်းညာကိုက်ခဲ့အဲ့လိုကိုရက်နှစ်သားတလို့ခံစားရတာထိလို့ကုန်ပြတာချွေးစည်းကတော့ထွက်တာတော့မဆန်တာအင်းကြီးတော်မတနည်းကို၄ငါခောက်လို့လေးလိုက်လေးရတယ်အဲ့ဆိုတော့တခုခုစားမယ်ရေထဲ့ပြီဆိုရင်လည်းရက်ပြန်အနာထိလို့ကုန်ပြတာတောက်ချင်တယ်မနေ့ဆိုရေးဆိုချစ်သူတာသမင်းစားတယ်စားထိရပြင်းပြန်ထွက်တော့တော့ခုမဘုံဘူးအဲ့လိုဖြစ်တာတက်အကျိုးငလာနေပါလို့ဟုတ်တယ်လို့စောင့်ဝင်လာဒါမဲ့မိတို့ကတော့အားစီးတွေပါနေနဲ့လိုက်ပြီးတော့ဂလူကုစ်အရေတို့ကတော့ဟောတော့မြင်းတို့ကတော့လာပို့ပြီးမှအကောင့်ထဲပဲထိန်းလို့တာတခါတည်းမလေးတာနေမှာကျွန်တော်လည်
းငလာနေပါလို့အပြင်းထန်ခံစားပြီးမှတော့တဖြည်းဖြည်းချင်းခံစားမှုတွေကတက်တာလာတယ်လို့သူမဆိုပါတယ
်ခုလိုမျိုးယောက်ျားလေးတို့နေတာလည်းနေတော့ဘောနော်နေတော့ခါကျတော့ကိုကိုနဲ့နေရင်းပါဆွဲရတော့တိုက်သူတော့ပါတော့ကိုကိုချွေးတော့လို့ပြီးမှတနေ့ကိုရေလင်းကောက်လို့ချိုးတယ်ချိုးချိုးချိုးချွေးနဲ့အဲ့လိုချိုးလို့လဲတလားဆိုနလားဆိုရင်တော့ကျမလာတယ်တင်တယ်ချွေးထွက်တာများလာတော့ကျမလာတယ်တင်တယ်တချို့ဒီမှာရောက်လာတဲ့လူတွေကအလောက်ကြီးမခံစားရဘူးလို့ကျွန်တော်ထင်တယ်ကျွန်တော်ပိုခံစားရတယ်ဒါပေမဲ့အဲ့လိုဖြစ်တာလဲဆရာမတို့ကလည်းကျွန်တော်မပြောချင်ဘူးလေနော်မပြောချင်ဘူးဆိုဒုက္ခမပေးချင်ဘူးလေဒါကိုစိုက်တဲ့အတိုင်းကိုပြန်ရိတ်နေရတာဝဲစုပြီးခံယူတာလေဒါ
အခုလက်ရှိမှာတော့ဆန်းခုံတယောက်ချမ်းမိုးမူရကင်းစင်ရဲ့ကေဟာကိုရောက်ရှိလာတာတစ်နှစ်ခန့်ရှိနေပါပြီ။မြစ်နာမြို့ပေါ်မှာရှိတဲ့ဒီချမ်းမိုးမူရကင်းစင်ရဲ့ကေဟာကတော့စခန်းကိုအပတ်စဉ်လိုက်ဖွင့်လှစ်တာဖြစ်ပြီးရပ်ပေါင်း90ကိုတစ်ကြိမ်ဖွင့်လှစ်ပေးပါတယ်။အပတ်စဉ်တစ်ခုမှာလူဦးရေအနည်းဆုံး150ကနေအများဆုံး220အထိရှိတတ်ပါတယ်။အခုနှစ်တွေမှာမူရဆေးဝါးအလွေတကူရရှိမှုတွေများလာတာကြောင့်သုံးဆွေးသူတွေကပြန်ပြီးမြင့်တက်လာတယ်လို့ကေဟာတဝန်ခံဦးစံပုံကဆိုပါတယ်
။ဒီ2018အောက်လက်ထက်စကောဘဆိုရင်2014အတိုင်းဒါဆိုတော်တော်လေးအဲနေသွားတာဟုတ်တယ်။အမိုးရေးဆေးဝါးတိုက်ဖြစ်တာအရှင်အဟုန်နဲ့လူထုတွေအတင်းတော်ကပါဝင်စက်ကချစ်ဖြစ်အဲရော့ချသွားတာအခု2018-19-20ပြန်လည်မြင့်တက်လာတာဖြစ်အခုတော်တော်လေးကိုမြင့်တက်နေပြီဖြစ်တယ်။ကျောင်းနာအာရကွက်နာနေရာတကာမှာဒီမိုးရေးဆေးဝါးအလွယ်တကူရရှိလာတာဖြစ်တယ်။နေလေနေလာပါတော့။900ဖိုးအထိတော့ မွေးဆေးဝါးပင်းဖြူတွေဆို900ဖွဲ့ထိတော့လွယ်လို့ရလာတယ်အတိုင်းတာလည်းဖြစ်လာတယ
်ရက်90တာတက်ရတယ်ဆိုပေမဲ့မပြန်ပဲနောက်ထပ်ဆက်နေသူတွေကအပတ်စဉ်တစ်ခုမှအယောက်90လောက်ရှိတယ်လို့ဆိုပါတယ်အဲ့ဒီအထင်းမှာအရာကိုလည်းအပါဝင်ပါသူမကအသက်16နှစ်မှယောက်ျားရခဲ့တာဖြစ်ပြီးသားလေးတစ်ယောက်ရှိပါတယ်အသက်23နှစ်အရွယ်သူမကအခုလက်ရှိအချိန်မှာတော့ဆေးဆွဲနေပါတယ်
ဒီလိုသူရင်ကိုရှိမှလည်းအဲ့လိုမျိုးရှော့ဖြစ်ပြီးမှတော့တေဘူးတဲ့လူလည်းတွေ့ဘူးတယ်ပေါ့ဒါပေမဲ့လည်းဘယ်လိုပြောမလဲကြောက်တယ်ကြောက်လဲကြောက်တယ်လှုပ်လဲလှုပ်တယ်တော့အဲ့လိုမျိုးဖြစ်နေတီလျင်းနေပေါ့အဲ့လိုလှုပ်နေတယ်ဒါမှလည်းဘယ်လိုပြောမလဲဖခင်ရဲ့ကျေးဇူးတော်ကြောင့်မို့တော့ရှော့ဖြစ်တယ်ဒါပေမဲ့မတီခဲ့ဘူးပေါ့ရှော့ဆုံးခဏခဏဖြစ်တယ်ယောက်ျားနဲ့ကိုပြိုင်ထိုးရမှာတော့တမီးယောက်ျားတဝက်လှုပ်ပြီးဆိုတမီးလည်းတဝက်လည်းလှုပ်တယ်အဲ့လိုမျိုးပေါ့တမီးယောက်ျားကတနေ့မှတော့နှစ်ကြိမ်သုံးကြိမ်တော့တမီးကသူ့ထက်ပိုများတယ်ပေါ့တမီးကအိမ်မှာနေတဲ့လူဆိုတော့တော့သူကအလုပ်လုပ်တဲ့လူဆိုတော့အလုပ်သွားခံနေမှပဲလုပ်တယ်လေဟုတ်တယ်ဆိုတော့တမီးကမဟုတ်ဘူးအိမ်မှာနေတဲ့လူဆိုတော့ဒါမဲ့အိမ်မှာနေခဲ့ပြီဆိုရင်ဆေးရှိပြီဆိုရင်တော့မထိုးကိုကိုတော့မထိုးရုပ်လေးရှူတာပေါ့နော်ရှူတယ်သူပြန်လာပြီဆိုရင်သူပြန်ထိုးခိုင်းတယ်လည်းမြတ်တာခေါင်းကိုအဲ့လိုမျိုးမဖော်နိုင်အောင်လုပ်တာပေါ့နော်ခေါင်းဖော်လာပြီထောင်းနိုင်ပြီဆိုတော့လည်းပြန်ထိုးပြီဒါလို့ဆိုတော့ရင်းကန်တာဆိုတော့လည်းဘယ်လိုမျိုးလဲတော့မသိဘူးခါကြရင်ကလေးကလည်းကလေးချင်းနေတဲ့အချိန်လည်းကလေးအချင်းမလည်းထိုးပြတယ်နော်ရှူပြတယ်ပေါ့မလုပ်တယ်ပေါ့
သူမရဲ့အဖေကအင်ကိုခေါ်ပြီးနှီးမျိုးစုံနဲ့ဖြတ်ပေးခဲ့ပေမဲ့သူမကပြန်သုံးခဲ့ပါတယ်နောက်ဆုံးမှာတော့ချောင်းမိုးမူရီကင်းစင်ရေကေဟာကိုရောက်ရှိလာခဲ့ပါတယ်လက်ရှိချိန်မှာတော့သူမရဲ့နေထိုင်မှုစိတ်ခံစားမှုတွေကပုံမှန်နှီးပါပြန်ဖြစ်နေပြီလို့ဆိုပါတယ်ဒါပေမဲ့သူမအင်ကိုမပြန်ရေးသေးပါဘူးသူမတို့ကိုယ်တိုင်ကပြန်မသုံးဖို့အတွက်မိမိကိုယ်ကိုယုံကြည်မှုတည်ဆောက်ဖို့လိုအပ်နေသေးတဲ့အတွက်အစဉ်ပြေသလောက်ကေဟာမှာဆက်လက်နေထိုင်အောင်မယ်လို့ဆိုပါတယ်မဆန်းခွန်အတွက်ကတော့အနာကအတွက်သူမကဆုံးဖြတ်ချက်တခုချတာပြီးနေပါပြီ
ကျွန်တော်လည်းဒီမှာရောက်နေတဲ့အချိန်မှာ3နေတဲ့အခက်လေးမှရွန်သားရတယ်ပေါ့နောက်ဆိုမသုံးတော့ဘူးမသုံးတော့ဘူးဆိုတော့တော့ချင်းချင်းရတယ်အခုပြင်မှာရှိနေတဲ့ညီကိုတွေလည်းပဲသူနေသူပဲကိုကနောင်သားရမှာပဲတောက်နေတဲ့အချိန်တော့နောင်သားရမှာပဲဒါပေမဲ့ပြောချင်တာကဒီခဏခဏနောင်သားရပြီးမှလုတ်တဲ့အရာဘယ်တော့မှမတည်မြဲဘူးလေနော်ကျုပ်ပြောချင်တယ်ကိုကိုဘလောက်ပဲယုံထွက်ယုံထွက်ယုံမှုထွက်နိုင်တဲ့လူတွေအများကြီးပဲလေနော်ယုံထွက်ရင်းနဲ့နုံထဲနစ်နေတဲ့လူတွေလည်းအများကြီးရှိမှာလို့လေယုံထွက်ချင်တယ်ယုံထွက်ရင်းနဲ့လူနဲ့ပူပူပြီးနုံထဲနစ်သွားတဲ့လူမထားနိုင်တဲ့လူနောက်ဆုံးတော့နော်တုံးပေဟဲ့ချုပ်ပေပတ်လေရောက်သွားတဲ့လူတွေအများကြီးရှိပါပဲလူတယောက်ပြောင်းလဲဖို့ဆိုတာအမျိုးဘယ်လိုပြောမလဲအဲ့တပါးသူပြောင်းလဲပေးလို့မရတာကိုကိုတိုင်းပြောင်းလဲမရတာရှိဘူးအဲကြောင့်ဒီမှာရှိတဲ့ညီကိုလို့ဆိုရင်လည်းပြောင်းလဲပြီကောင်းလေးချင်ပြီဆိုတကယ်ကိုပြောင်းလေးတဲ့အရာကိုတော့ဖျားဟိုအချာပြီးမှတကယ်လည်းလဲရှုပ်သွားလို့ရှင်တော့တကယ်လူမြောက်နိုင်တာပေါ့
အခုဆောင်ပါကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့မူရစ်ဆေးဝါးသုံးဆွဲသူတွေဆွဲလက်မှုကိုလူမြောက်အောင်ကြိုးစားရမှာဘလောက်ခက်ခဲကြောင်းကိုဖော်ပြတဲ့ဆောင်ပါဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်မှာသတင်းထောက်အက်စတာ၊ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ၊ SoundCloud ၊ YouTube ၊ iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်သလို VOA ရဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တင်းတင်းကနေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာအစီအစဉ်ကတင်ဆက်တဲ့ဒို့အတန်ကိုနားဆင်ကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ရင်ကနေပြီးတော့ထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနက်ဖက်အခုအစီအစဉ်ကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153အပြင်လိုင်းလံမီတာ190 kHz 1505တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညရဲ့ဓာတ်ရိုက်လေလံအစီအစဉ်ထုတ်လွှင့်မှုအချိန်ရောက်လာပါပြီဖွဲ့စည်းပုံပြင်ဆင်ရေးတမတော်ဘက်ကဘလို့ရက်တည်တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါ2008အဖွဲ့စည်းပုံပြင်ဆင်နိုင်ရေးဒုတိယအကြိမ်အဖြစ်လွှတ်တော်တွင်မှအကြိမ်နဲ့ဆွေးနွေးနေကြပါတယ်ဒီလိုပြင်ဆင်ရေးမှာတမတော်ရဲ့အခမ်းကဏ္ဍကအရေးပါတဲ့နေရာမှာရှိနေတာပါဒီအကြောင်းစနေညတရားရည်လိုင်းအစီအစဉ်မှာကိုကျော်သိန်းစီစဉ်ဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီသတင်းဘက်ကစပြီးပြည်ထောင်စုလွှတ်တော်တွေမှာအကျိတ်အနေဆွေးနွေးနေကြပြီဆိုတော့ကျွန်တော်တို့ပြည်သက်တွေအားလုံးသိပြီးသားပါဆိုတော့ဒီအခြေခံဥပဒေဒီနဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်လက်ရှိအချိန်ထိလည်းပဲဒီအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့အခမ်းကဏ္ဍသဘောထားအဓိကအရေးကြီးနေစေပါပဲတမတော်သားလူတော်ကိုယ်စားလှယ်25ရာခိုင်နှုန်းရဲ့သဘောထားနဲ့အခမ်းကဏ္ဍကအင်မတန်အရေးကြီးနေစေပါပဲဒီတော့ကဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ကျင်မှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့တမတော်အနေနဲ့ဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါလဲဒါကျွန်တော်တို့အဓိကဒီညဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးကတော့သူကတီဝေါ်မျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းဖြစ်ပါတယ်ဆရာဦးရထွန်းမင်္ဂလာပါခင်ဗျာနောက်တူကတော့ကျွန်တော်တို့တရုတ်မြန်မာနယ်စပ်ကမြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်ဒေါက်တာလှကျော်စောမင်္ဂလာပါပါဝင်ဆွေးနွေးပေးတဲ့အတွက်ပြည်နယ်ဆွေးနွေးသူနှူးစလုံးကိုကျေးဇူးတင်ပါတယ်ဒီအစီအစဉ်မှာတိုင်းရဲပါဝင်ဆွေးနွေးဖို့စီရင်ပေးထားသူအတော်လေးများပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်တည်းများပါတယ်တက်နိုင်ဆုံးထိုးစံတိုင်းကျွန်တော်အားလုံးဝင်ရောက်ဆွေးနွေးခွင့်ရအောင်ကြိုးစားတော့ပါမယ်အကြိမ်များအကြောင်းမူကြောင့်ကြံခဲ့တယ်ဆိုရင်တော့နားလည်ခွင့်လွှတ်ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံထားကြပါတယ်ဆိုတော့ကျွန်တော်တို့ပထမအဦးဆုံးပြည်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုအရင်ဆုံးကြည့်ရအောင်ပါရောက်ရတဲ့သဘောထားအရင်ဆုံးသိပြရစေတမတော်အနေနဲ့အခုအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲဒီမှာဘယ်လိုရက်တည်လှုပ်ဆောင်သင့်တယ်လို့ဆရာဦးရထွန်းယူဆပါလဲခင်ဗ
ျကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့အားလုံးသိကြတဲ့အတိုင်းပဲခုနကကိုကျော်ကျော်သိန်းပြောသွားသလိုပေါ့ဗျာဒီတော့ကကျွန်တော်တို့တမတော်အစိုးရလက်ထက်မှာဒီသူတို့စိုးရင်ချက်တွေကိုတော့အကာအကွယ်ဖြစ်စေတဲ့ဒီစိုးရင်ချက်တွေကိုဖော်ပြထားတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုသူကကာပါယူပြီးတဲ့အခါကျတော့ဒီစိတ်ကြိုက်ရေးသက်ထားတဲ့အခြေခံဥပဒေဖြစ်တယ်အကြောင်းမလို့ရေကြီးအားဖြင့်ဒီလူလူကဒီအခြေခံဥပဒေကိုအသေးစိတ်နားမလဲတော့လဲဒီအခြေခံဥပဒေဟာဒီမိုကရေစီမပြဘူးဒီမိုကရေစီမခံဘူးဆိုပြီးတော့ပြင်ရမယ်ပြင်သင့်မယ်ဆိုတဲ့အသဘောထားမျိုးရှိနေကြတာပေါ့အဲ့ဒါလို့အခြေအနေမျိုးအောက်မှာတမတော်ဘက်ကလည်းဘာကြောင့်ဒီလိုရေးသက်ထားတဲ့ဘယ်လိုအခြေအနေမျိုးမှာဆိုလို့ရှိရင်ဒါကိုကျွန်တော်တို့ပြင်သင့်ပြလိုက်တာပြင်သွားမယ်ဆိုတာကိုယူရီးယားသဘောထားကတော့သူတို့ပြောပြထားပြီးဖြစ်ပါတယ
်အဲ့
တော့ကာဝေးဦးလေးတို့လည်းပြောပြထားပြီးဖြစ်တယ်သူတို့အခြေအနေမျိုးအောက်မှာအခုလိုခြေကဥပဒေပြင်ဆင်ရေးပြင်လာတဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့ဘက်ကရက်တီချက်ကအကျိုးနဲ့အကြောင်းနဲ့အေးအေးဆေးဆေးပြင်ပြဆွေးနွေးတာမျိုးလုပ်တင်တယ်လို့ကျွန်တော်ကတော့ယူဆတယ်ပြန်ပြီးတော့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်အတုံးပြန်တာမျိုးတဲ့အကျိုးသင်အကြောင်းသင်နဲ့ကျွန်တော်တို့ရှင်းလင်းတုံးပြန်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဒီလူလူအနေနဲ့နားလည်မှုကိုရနိုင်တယ်လို့ကျွန်တော်ခံစားမိပါတယ်။
ဆောက်ရထွန်းဒီတော့ပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်စိုးရင်စရာတော်တော်လေးမှာအပြင်းထန်ပြောတဲ့အခြေအနေတွေရှိကြတာပေါ့နော်။ဆိုတော့ဒါတွေကဘယ်လောက်ထိဆောက်ရထွန်းကိုယ်တိုင်ကဒီပုံမှာဘယ်လောက်ထိစိုးရင်စရာရှိလဲခင်ဗျ။
ဒီဖြစ်တဲ့ကိစ္စတွေအပေါ်မှာတော့စိုးရင်စိတ်တော့သိမ့်ရှိပါဘူး။ဒါကြောင့်တော့ဆိုတော့ဒီဟာဖြစ်လာတဲ့အခုဒုတိယအကြိမ်ဆွေးနွေးပွဲဖြစ်လာတဲ့နောက်ခံအကြောင်းရင်းနဲ့ရက်လက်ကိုကျွန်တော်တို့ကကြိုပြီးတော့နားလည်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သိပြီးတော့စိုးရင်မှုမရှိဘူး။သို့တော့ ဒီတက်မတော်ရဲ့တုံ့ပြန်မှုအပေါ်မှာကတော့နည်းနည်းဒီစိတ်ဟိုပါเนาะခံစားချက်တွေဟိုလွန်ကဲလွန်နယ်ပေါ့เนาะလွန်ကဲလွန်နယ်အဲ့လိုဟိုခင်မိတယ်အဲ့ဒီအခါမှာဟိုတစ်ဖက်ဟိုဒီလိုဖြစ်လာတဲ့အကြောင်းကလည်းတစ်ဖက်ကဒီပြင်ဆင်ချက်တွေပြင်လာတဲ့ NLD ပါတီပေါ့လေ NLD ပါတီကပြင်ဆင်ချက်တွေပြင်လာတဲ့အခါမှာလည်းကျွန်တော်တို့ဒီတိုင်းသားအားလုံးလိုလားတဲ့ငញ្ញန်ရေးကိုအားပေးတဲ့တော့ဒီကျွန်တော်ဖက်ဒရယ်စနစ်ကိုဟိုပုံမူပြင်နေတဲ့ပြင်ဆင်ချက်မျိုးတွေကမပါသလောက်ဖြစ်ပြီးတဲ့အခါကျတော့တက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့ဟာကိုအဓိကဦးစားပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအဲဒါကိုဒီခံစားချက်ဖြစ်တယ်ဒါကိုပြန်ပြီးတော့စိတ်ခံစားချက်နဲ့တုံ့ပြန်တယ်ဒါအပြင်သူတို့ပြန်ပြင်လိုက်တဲ့ဒီပြင်ဆင်ချက်တွေမတက်မတော်ဘက်ကပြန်ပြီးတော့ပြင်လိုက်တဲ့ပြင်ဆင်ချက်တွေမှာဆိုလို့ရှိရင်လည်းပို့ပြီးတော့ကိုရွယ်ကိုသလောင်းရွယ်နဲ့ဖုံးတဲ့ဟာမျိုးပေါ့ဥပမာကျွန်တော်တို့59စာလုံးမှာတတ်မှတ်ထားချက်အဲဒီကိုကျွန်တော်ကထပ်ပြီးတော့ဟို NLD ကအဲ့ဒါကိုပယ်ဖျက်ဖို့ပြင်တဲ့အချိန်မှာတတ်မတော်ဘက်ကကြာအဲ့ဒါကိုထပ်ပြီးတိုးချဲ့ပြီးတော့ရောင်စုဝင်ကြီးတွေအထိပါအဲဒီတတ်မှတ်ဖို့ပြင်လာတာမျိုးပေါ့လေ
ဟုတ်ကဲ့
အဲဒီဟာတွေတွေ့ရတဲ့အခါကျတော့ဒါကဒီအပြန်အလှန်နိုင်ငံရေးအရာကျွန်တော်တို့အမျက်ထုတ်နေကြတဲ့ပွဲပဲအကြောင်းမလို့ဒီဟာတွေကတော့ဟိုစတော်ထဲမှာဖြစ်တဲ့ရံပွဲတွေပါတွေကတကယ်အပြင်မှာကတော့အဲဒီလောက်ကြီးဒီဖြစ်ရောက်နေခွာဖြစ်နေတယ်လို့တော့မထင်ဘူးဘောတော့ဒါကနိုင်ငံရေးအရာအလားနဲ့ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်ဒါကြောင့်မို့အဲ့ဒီအတွက်ကိုအပြန်လာဒီအခြေခြင်းပြောဆိုဆွေးနွေးနေကြတာလို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျတော်တော်လောက်ကျော်စောကြားပါလားဟုတ်ကဲ့ကျွန်မကိုရိုင်ရောဒီခြေကောင်မှုတွေပြင်ဆင်ရေးမှာတက်မတော်ကအဓိကကြတယ်ဆိုတော့တက်မတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်ပြောဆိုသင့်တယ်လို့ဆီမကူတန်ယူဆပါတယ်ခင်ဗ
ျတက်မတော်အနေနဲ့ကတော့ဟိုတနေ့ကပြောတာဆိုတာတွေပါလေအခုတော့တဖြည်းဖြည်းသူတို့ပြောရင်းဆိုရင်တဖြည်းဖြည်းတော့ဟိုယော့တော့ယော့လာတာပဲเนาะအဲ့တော့တက်မတော်ဘက်ကကျွန်မစဉ်းစားတာတော့ဒီလိုရှိတယ်ဗျတက်မတော်ရဲ့အခြေခံစိတ်နေစိတ်ထားကပြောင်းမှဖြစ်မှာအဲ့တော့အခြေနေစိတ်နေစိတ်ထားကဘာဖြစ်လို့လဲပြောင်းရမလဲဆိုတော့သူကတောက်လျှောက်ဟိုတနေ့ကဟိုဘာလဲဟိုစစ်ဘုအမတ်ပြောသွားတာပါတယ်မြန်မာနိုင်ငံရဲ့နောက်ခံသမိုင်းအရာ1948ကစပြီးတော့ဘာဘာညာညာတွေပြောတာတကယ်တကယ်ကျတော့အဲ့ဒီသမိုင်းကိုပြန်မဲကြည့်လိုက်ရင်ကို1948ကလက်နက်ကင်တော်လှန်နေတာဆိုလို့ကရင်လူမျိုးတစ်မျိုးပဲရှိတာနော်အဲ58တို့62တို့နောက်တစ်ဖြည်းဖြည်းနဲ့ဟလာ58နောက်မှာ SSA တို့ KIA တို့ပေါ်လာနောက်ဆုံးဒီ AA တို့တအောင်းတို့ ठी ပေါ်လာတာအဲ့ဒါဒီစစ်တပ်ရဲ့အနှစ်90အုပ်ချုပ်မှုအောက်မှာပေါ်လာတာဗျာအဲ့တော့ဒါကိုကျမတို့ဗမာတပ်မတော်ကနည်းနည်းပြန်စဉ်းစားဖို့ကောင်းတယ်သူတို့နှစ်ပေါင်း90ကျော်တိုင်းပြည်ကိုအုပ်ချုပ်လာခဲ့ပြီတိုင်းပြည်ကိုသူတို့ကစေတနာနဲ့အုပ်ချုပ်တယ်ပဲပြောပြဘာကြောင့်မဲ့အုပ်ချုပ်တယ်ပဲပြောပြတိုင်းပြည်ဒီအနှစ်90ကျော်မှာပါဖြစ်သွားတယ်ဟဲ့လားသူတို့ဆိုတော့ရပြင်ဆိုးကျိုးတွေဖြစ်မဲ့တဲ့ဗမာပြည်မှာတိကျပိုဆိုးစရာအခြေအနေရှိလို့လားနိုင်ငံရေးအရာလူမှုရေးအရာစီးပွားရေးအရာအဲ့တော့အဲ့လိုအခြေအနေမျိုးမှာဗမာတက်မတော်အနေနဲ့ဒီလိုအချိန်ခါမျိုးမှာနော်အဲအခွင့်ကောင်းတစ်ခုလို့သဘောထားပြီးတော့ပြည်သူလူထုလိုလားတဲ့ဟဲ့လားဒီ2008ဖွဲ့စည်းပုံကိုပြင်တဲ့အခါမှာကိုယ့်ရဲ့အမြင်လေးကိုယ့်ရဲ့စိတ်ပူပန်မှုတွေလည်းပြောရမှာပေါ့ဒါပေမဲ့စင့်တော်စွာပြောဆိုပြီးတော့ပြည်သူလူထုအလိုကိုတဖြည်းဖြည်းလိုက်ပြီးတော့ပြည်သူလူထုနဲ့အတူတူနော်ပြည်သူလူထုဖြစ်စေချင်တဲ့ဘက်ကအကုန်လုံးမလိုက်ရောနိုင်တော့ကိုယ့်ဘက်ကလိုက်ရောနိုင်လို့များလောက်လိုက်ရောပြီးတင်းတင်းတင်းနဲ့ကောင်းကောင်းမွန်မွန်ပြောလို့ဆိုလို့ရှိရင်ပိုကောင်းတာပေါ့ဗျာ
ဒ
ါတက်မတော်ပေါ်မှာလည်းပြည်သူလူထုအမြန်ကောင်းနိုင်တယ်အခုတော့လွတ်တော်ရဲမှာကြတော့နော်အခုခက်ကခင်ဗျားတို့သိတဲ့အတိုင်းပဲအင်မတန်ပွင့်လင်းလာတဲ့ကာလသတင်းတွေပါလေအဲ့တော့လွတ်တော်ရဲမှာဒီအရွေးကောက်ခံပြီးတော့လည်းဝင်လာတာမဟုတ်ဘူးအဲ25ရာခိုင်နှုန်းအယူထားပြီးတော့ဝင်လာပြီးတော့ပြောဟန်ဆိုဟန်လှုပ်ဟန်ကြိုင်ဟန်စိတ်နေစိတ်ထားဒါတွေကိုပြည်သူလူထုကမြင်ရတဲ့အခါမှာစိတ်ကောင်းနိုင်မှာမလား
ဟုတ်ကဲ့ခင်ဗျ
တက်မတော်ကဖေးချစဉ်းစားဖို့လိုတယ
်ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်ဖိတ်ခေါ်ပါမယ်အရင်ဆုံးမန္တလေးမြို့ဝန်တွင်မန္တလေးဝန်တွင်ကဦးချင်းမြင့်လူတို့ရှင်ဆွေးနွေးလို့ရပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့တက်မတော်လို့ပြောတဲ့အစားကျွန်တော်တက်မတော်ခေါင်းဆောင်နေလို့တုံးညင်ပါတယ်ရှာကျွန်တော်တက်မတော်ခေါင်းဆောင်နေရကျွန်တော်တို့အခုကတော့ဘန်နက်ဖက်ကိုကျွန်တော်တို့အကျိုးစီးပွားကိုပြန်ဆိုင်တယ်လို့ထင်တယ်ကျွန်တော်တို့ဒီမိုကရေစီတော်တော်မတ်တည်ရိုးချင်တာကတတိုင်းပြည်လုံးလူရန်းစားအတီတီတက်မတော်ကိုကျွန်တော်တို့ပြည်သူလူထုအကျိုးစီးပွားအတွက်ကိုရှေ့ရှုပြီးတော့ကျွန်တော်တို့ ချာကျင်းပုံပြတို့တဲ့ဒီမူစီနိုင်ငံကြီးနဲ့ရေမောင်းတမ်းနေအောင်လို့အဲ့ဒီအကျိုးစီးပွားကိုကြီးညွှန်တယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။တော
့ခေါင်းဆောင်ကြီးကတော့ဟုတ်ကဲ့တက်မတော်ခေါင်းဆောင်ကြီးကတော့ကျွန်တော်တို့သူတို့ထိပ်ပိုင်းအကျိုးစီးပွားတစ်ခုတည်းကိုကြီးရတယ်လို့ထင်ပါတယ်ခင်ဗျ။အဲ့ကျတော့ဒါရီကိုပြင်ဆင်သင့်တယ်လို့တက်မတော်အနေနဲ့တော့အထူးသဖြင့်ပြောချင်ပါတယ်ခင်ဗျ။ဒါပါပဲရှာ
။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဦးချင်းမြင့်။နောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။စင်ကာပူကဦးတင်စော်မြင့်ပါ။ဦးတင်စော်မြင့်လူရင်းတို့ချင်းဆွေးနွေးလို့ရပါခင်ဗျ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောချင်တာဒီ2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်ပြီးတော့တက်မတော်ကလုံးဝလုံးဝဟိုဒီတောက်ခံနေတာကဒါလုံးဝမဖြစ်သေးပါဘူးနော်ကျွန်တော်နိုင်ငံမှာဒီတက်မတော်ကတောင်းယူခဲ့တာအချိန်ကတော်တော်လေးဟိုမပြောဘူးကြာနေပြီနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့နိုင်ငံသားအားလုံးကသက်ဆိုင်ရာနိုင်ငံတွေမှာထွက်ပြီးတော့အလုပ်လုပ်နေကြရတယ်ဒီတက်မတော်အခုချိန်လိုတက်မတော်ကခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လုံးဝဟိုမှဒီဘယ်လိုပြောမလဲဆိုတော့သူတို့ရဲ့အခန်းကဏ္ဍရှော့ချဖို့လုံးဝလက်မခံတာကကျွန်တော်ကအဲ့ဒါလုံးဝဘယ်လိုပြောဆိုသဘောမတူဘူးဗျာကျွန်တော်ကိုယ်တိုင်ကကျွန်တော်ပြည်ရဲ့စစ်သားပါကျွန်တော်ပြည်ရဲ့စစ်သားပါဒါမှမဟုတ်အဲ့လိုမျိုးဖြစ်တည်ဖို့ကျွန်တော်ထင်တယ်ကျွန်တော်တို့ပြည်သူလူထုကိုရွေးချယ်တင်မှအစိုးရလည်းယုံကြည်တည်တယ်ကျွန်တော်ကသူ့ဘဝသူတက်လာတာမဟုတ်ဘူးဒီအစိုးရကပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်မတော်ကျွန်တော်နားမလည်နိုင်ဘာကြောင့်မို့လို့တို့ရဲ့အခန်းကဏ္ဍရှော့ချမှာဟိုမလိုလားတာလေလုံးဝအထိမခံတာလေအဲ့ဒါကိုကျွန်တော်ဘယ်လိုပြောနားမလည်နိုင်မတ်တပ်မတော်ပေါ့ဟုတ်က
ဲ့ပါဟုတ်ကဲ့ပါအ
ဲ့ဒါပဲခင်ဗျဟုတ်
ကျေးဇူးတင်ပါတယ်ဦးတင်စောမြင့်နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ကနေဒါကဦးညွန့်လှပါဦးညွန့်လှလိုရင်းတို့ရှင်ဆွေးနွေးလို့ရပါခင်ဗျဟု
တ်ကဲ့ခင်ဗျအခုလက်တော်ပြုလုပ်နေတဲ့ပြည်တော်စုလွတ်တော်စည်းဝေးတွေပေါ်မှာအခြေခံပြီးတော့ပြောရရင်တိုက်ရဲ့သဘောထားကမူလပုံစံမပြည့်ခေါရိုးချိုးနေတဲ့ဆရာနာရှင်တီမြဲကိုအခြေခံပြီးတော့အသက်သွင်းဖို့ကြိုးစားနေတယ်လို့မြင်ရပါတယ်။နောက်ပြုမှုဆက်ဆံပြောဆိုမှုတွေကလည်းဂုံတိုက်ခါမဲလွန်းတာကိုတွေ့မြင်နေရပါတယ်။ချိန်ချောက်မှုတွေကိုလည်းတွေ့နေရပါတယ်။ဒါဟာကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကြောင့်တက်ကိုပြောချင်တာကခင်ဗျားတို့တိုင်းပြည်ပြည်သူလူထုကိုမျက်နှာမူပြီးတိုင်းပြည်အကျိုးကိုဆောင်ရွက်ချင်ကြတယ်ဆိုရင်နံပါတ်1တိုင်းပြည်ကိုဘယ်လိုမှအကျိုးမပြုနိုင်တဲ့2008ဖွဲ့စည်းပုံမှာပါတဲ့နီးလမ်းမကျတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့လက်ခံဖို့လိုပါတယ
်။
နံပါတ်2အနေနဲ့တန်းအနေနဲ့တက်ထဲမှာလွတ်တော်မှာတရားနီးလမ်းမကျတဲ့ပါဝင်ပတ်သက်နေတဲ့25ရာနေကုန်နှုန်းကိုလည်းရုပ်သိမ်းဖို့လိုပါတယ်။န
ံပါတ
်3အနေနဲ့တန်းအနေနဲ့ကိုယ့်ကိုယ်ကိုယုံကြည်ရဆိုရင်တော်နေလန်းတကြရွေးကောက်ပွဲကိုဝင်ပြီးပြည်သူဆန္ဒခံယူပြီးအမတ်နေရာတွေရအောင်ကြိုးစားကြပါဗျာ။အ
ဲကြောင
့်မို့ကျွန်တော်နောက်ဆုံးပြောချင်တာကဗိုလ်ချုပ်ဝန်ဆန်ပြောတဲ့မိန်ကောင်းရပြောရရင်စစ်သားမှစစ်သားဆိုတဲ့အယူအဆအတွေးကိုပြောင်းဖို့လိုတဲ့တိုင်းပြည်ကိုချစ်ကြတဲ့အထက်မှာစစ်သားမဟုတ်တဲ့ပြည်သူတွေလည်းတိုင်းပြည်ကိုချစ်ကြတဲ့လေးစားဖို့ချစ်ကြတဲ့ဆိုတာကိုသိထားဖို့လိုတယ်လို့တမတော်ကြီးကိုပြောချင်ပါတယ
်။ဟုတ်ကဲ့ဦးညွန့်လာကျေးဇူးအများကြီးတင်ပါတယ်ဆိုတော့မဆုမွန်ရေကျွန်တော်တို့အီးမေးလ်ကနေပြီးတော့ဆွေးနွေးထားတဲ့မောင်တဒနာအီးမေးလ်ကနေရှိပါတယ်ဆိုတော့အချုပ်လေးချင်းနဲ့ပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်ခြင်းကြားစေရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအမှန်တကယ်လိုလားတယ်ပြည်တွင်းငြိမ်းချမ်းရေးကိုလိုလားတယ်ပြည်သူ့ဆန္ဒတွေကိုလေးစားတယ်နိုင်ငံတကာနဲ့ပြည်ထနာတွေကိုပူးပေါင်းဖြေရှင်းလိုတယ်ဆိုရင်လွှတ်တော်တွေထဲကပြည်သူကိုယ်စားလှယ်မဟုတ်တဲ့တမတ်သားတွေအားလုံးကိုခေါ်ထုတ်သွားတင်တယ်လို့ယူဆမိပါတယ်ဒါမှလည်းတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးမှုအတွက်စစ်ကောင်းဆောင်တွေဘက်ကရည်တည်တင်တဲ့အကောင်းဆုံးလုပ်ရက်ပဲလို့ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။
ဟောင်းတဒနာအမေရိကန်ပြည်ထောင်စုကပြပထားတဲ့မှတ်ချက်ပါဆိုတော့ဒေါ်လာကျော်စောခင်ဗျာပြီးခဲ့တဲ့ဆွေးနွေးတဲ့ရက်တွေအတွင်းမှာပေါ့နော်တစ်ဖက်ကကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ကဒီဆွေးနွေးကန်းကအဓိကကတော့တမတော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့အဓိက UDP ဆွေးနွေးတဲ့ကန်းကနာဖြစ်ပါတယ်ကျွန်တော်တို့ရှေ့ရင်းရင်းဆွေးနွေးခဲ့တယ်ပါလဲ NLD ပါတီဘက်ကတင်တဲ့ကိစ္စအောင်မြင်နိုင်မှာမလားဆိုတာတွေစသည်အပြင်ကျွန်တော်တို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီကနေ့ဆွေးနွေးတဲ့ခေါင်းစဉ်ကတော့အဓိကတမတော်အနေနဲ့ဘယ်လိုရက်တွေလှုပ်ဆောင်ပြောဆိုသင့်တယ်လဲဆိုတာပါဆိုတော့ပြီးခဲ့တဲ့ရက်ပိုင်းဆွေးနွေးမှုတွေမှာဒီတမတော်ဘက်ကကိုယ်စားလှယ်တချို့ပေါ့လေကိုယ်စားလှယ်အကုန်လုံးမဟုတ်ပါဘူးတချို့ရဲ့ဆွေးနွေးမှုတွေကပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့ဒါပေမဲ့တမတော်သားကိုယ်စားလှယ်တိုင်းတော့မဟုတ်ဘူးလို့ကျွန်တော်သတိထားမိပါတယ်တော်တော်လောက်ကျော်စောရောဘယ်လိုမြင်ပြလဲ
ဟုတ်ပါတယ်အခုဒီလိုကျမတို့ဗမာပြည်သူတွေတိုက်နေတာစစ်အာဏာရှင်စနစ်ကိုပဲတိုက်နေတာပါတမတော်ကြီးတရားလုံးကိုတိုက်နေတာမဟုတ်ပါဘူးဗမာပြည်သူတွေကတမတော်ဟာတမတော်နေရာမှာနေပြီးတော့တမတော်လုပ်ငန်းကိုလုပ်ရင်ချစ်ကြမှာပါเนาะတောက်လျှောက်လဲဗမာပြည်သူတွေဟာဒီတက်မတော်နဲ့ပတ်သက်လို့ဟိုကူညီစရာရှိကူညီထောက်ခံစရာရှိထောက်ခံလုပ်ခဲ့ကြတာလေသမိုင်းပါရကတွေရှိပါတယ်မကြိုက်တာကစစ်အာဏာရှင်စနစ်ကိုမကြိုက်တာပါအစစအရာရာနိုင်ငံရေးအရာနော်စီရေးအရာအဲ့ပြောရမယ်နိုင်ငံရေးအရာစီးပွားရေးအရာအထက်စီးယူထားတဲ့အခွင့်ထူးကလုံနေတဲ့ကိစ္စတွေကမကြိုက်တာတကယ်လို့သာတက်မတော်ကသူ့နေရာနဲ့သူ သူ့ရဲ့ဟလာကာကွယ်ရေးပဲဘာပဲလုပ်သွားပြန်ဆိုလို့ရှိရင်ပြည်သူလူထုကထောက်ခံမှာပါအဲ့တော့ကျမတို့ဗမာပြည်သူတွေအားလုံးကတိုက်နေတာစနစ်ကိုပဲတိုက်နေတာဖြစ်တယ်ဘယ်ပုဂ္ဂိုလ်မှမတိုက်ပါဘ
ူ
းဒီဆက်အာဏာရှင်စနစ်ဟာဗမာပြည်ဒီလုံးမှာရှိတဲ့အခုဒုက္ခအားလုံးကိုတွေလာတာဆက်အာဏာရှင်စနစ်ကတွေလာတာဖြစ်တယ်ပြည်သူတွေမဟုတ်ဘူးတမတော်ဟိုပါဒုက္ခပေးနေတာဖြစ်တယ
်အ
ဲ့တော့ဆက်အာဏာရှင်စနစ်ကြောင့်ခမရတတလုံးချမ်းသာသွားတဲ့လူစားမရှိဘူးပဲတကယ်ထိပ်သီးဆက်အာဏာရှင်ကြီးတွေတောင်ဘလို့စားစားသိမ်းသွားလိမ့်ကြည့်ပေါ့
ဟုတ်ကဲ့လား
အောက်ချေရဲဘော်တွေစားစွန့်ပြီးမစားရတဲ့လူတွေအများကြီးအဲ့တော့တက်မတော်တဲ့မှာလေနော်ဒီလိုဟိုနင်းပြုတ်နေတာတွေနော်မတရားအခွင့်ထူးခံပြီးလုပ်နေတာတွေမကြိုက်တာရှိမှာပါဟိုတနည်းကထိုင်းမှာဖြစ်တဲ့အဖြစ်မျိုးပဲကြီးပေါ့နော်ဒါမျိုးကဗမာပြည်မှာဖြစ်မလာဘူးလို့လည်းမပြောန
ိုင်ဟုတ်ပါတယ
်အဲ့တော့ကျမတို့နိုင်ငံကြီးဒီဟိုရည်ပဲချက်ကဒီဆက်အာဏာရှင်စနစ်မကြိုက်တဲ့လူတွေတက်မတော်တဲ့မှာလည်းရှိနိုင်ပါတယ်အဲ့ဒါတွေကိုပါဖဲ့ပြီးစီယုံပြီးတပ်ပေါင်းစုတူလုပ်ပြီးဒီဆက်အာဏာရှင်စနစ်ကိုကွယ်ထားတဲ့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျော်ရွထွန်းကျော်ရွထွန်းကလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တော့လွတ်တော်ကိုယ်စားလှယ်ဘွားရုံးကလည်းပဲပြောပြဖြစ်စီနည်းနည်းများဆိုသလိုတက်ကိုယ်စားလှယ်နဲ့ထိတွေ့ပြောဆိုတာတွေရှိခဲ့မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တခုမရှင်းပါမရှင်းတာနားမလဲတာပေါ့နော်ဒီတက်ကိုယ်စားလှယ်တွေဒီဥမာပြီးခဲ့တဲ့ဆွေးနွေးတဲ့ဆိုရင်ချက်ချင်းပဲသူက impromptu ပေါ့ဟိုစီဝေကန်းထဲမှာလည်းချက်ချင်းတုံ့ပြန်ပြီးလို့ဆွေးနွေးတာတွေရှိပါတယ်ဆိုတော့တက်ကိုယ်စားလှယ်တွေမှာအားလုံးတပြေးညီပေါ့နော်ဟိုယက်တီပြောဆိုလုတ်ကန်ရမယ်ဟိုဟိုမူပေါင်းလူမျိုးချပေးထားတာရှိရလို့ဆရာဦးတွန်းပြောလို့ရတာ
အဲ့ဒါလို့တော့မရှိဘူးဗျဒီလိုဟိုကျွန်တော်ပထမအချိန်တော်တော်ကာလမှာတတိထားမိတာကပထမပိုင်းမှာတော့လုံးဝသူတို့ရှင်းနေတာမရှိဘူးပေါ့နော်နောက်ပိုင်းနည်းနည်းတော်တော်တဲမှာဒီရှင်းနေတာတွေဥရေရိုးရိုးဥပဒေတွေပြည်သူပြဌာန်းတဲ့အခါမှာကျွန်တော်ရှင်းနေကွန့်နေပြင်ဆင်ချက်ဆိုတင်ဝင်နေတယ်အဲ့လိုရှိတယ်အဲ့လိုရှိတဲ့အခါမှာတချို့တန်းတဲ့ဓာတ်ရိုက်ပတ်သက်တဲ့ကျွန်တော်ပညာရေးဆိုင်ရာဥပဒေတို့ဟိုရက်ကြီးအုပ်ချုပ်ရေးဥပဒေတို့အဲ့အမျိုးလေးတွေတင်တဲ့အခါမှာအဲသူတို့တက်မတော်သားအများရှိတချို့ဟာအခုကြတဲ့တချို့ဟာလွတ်လပ်လပ်အပြင်းပြင်းပြတင်လာမျိုးတွေရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုတင်လာတဲ့ဟာကအဲတက်ဆိုင်ရာဒီတောင်ကြီးအဖွဲ့အစည်းကအထူးသဖြင့်တော့ဟိုကာကွယ်ရေးဒီလေဝင်ပြီးတော့တော်တော်ကနေဥရကြံဖြစ်နေတဲ့အခါမှာအဲ့မှာနည်းနည်း against ဖြစ်တာပေါ့
။
ဒီကြီးတင်လိုက်တဲ့ဟာပေါ့ against ဖြစ်တဲ့အခါကျတော့အဲနောက်ပိုင်းမှာအဲ့ဒီလိုဟိုဒီဆွေးနွေးဖို့ပြင်ဆင်ဖို့ပြင်ဆင်ရဲ့အဆိုပြုတာတွေဒီလိုခွင့်မပြုတော့ဘူးလို့ကျွန်တော်သတိထားမိတယ
်။အ
တန်တိတ်သွားတာပေါ့
။
ဆိုတော့အခုလိုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးကြတဲ့အခါကျတော့သူတို့တွေကအားလုံးဒီနေရာမှာခံစားချက်ကအတူတူတူတူကြတယ်တူကြတော့ဒီအပေါ်မှာကြတဲ့အခါကျတော့သူတို့တက်ကဖင်းချုပ်ထားပုံမရဘူးဒါတော့လွတ်လပ်လပ်သူတို့စိတ်ထဲမှာရှိတဲ့အတိုင်းခံစားချက်အတိုင
်း
ဒီပောက်ကွဲတာမျိုးဒါမှမဟုတ်ဖပြောတာမျိုး
ကို
ပြည်ထားပုံရတယ်ပြောချင်တာကစိတ်ချတယ်ပေါ့ဒါမျိုးစိတ်ချမှာတော့ပြောကြသူမျိုးကြပေါ့နော
်ဟုတ်ကဲ
့အဲ့ဒါလို့ကျွန်တော်ခံစားမိပါတယ
်ဟုတ်ကဲ့ခင်ဗျတိုက်ဆွနေမယ်တို့ထတော်ရရှင်တွေဖိတ်ခေါ်ပါမယ်တယောက်ကအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာနေတဲ့ကိုမင်းဝေပါကိုမင်းဝေလူရင်းတူရှင်ဆွေးနွေးလို့ရပါခင်ဗျ
မဆောင်ချစ်ထုတ်ပစီဘုံကိုကာကွယ်ရဆိုရင်ဘေးပုံမတွေကိုမပင်နဲ့ဘေးဟာတွေကိုမပင်နဲ့လို့စစ်တပ်ကအနေနဲ့ပြောနေတယ်။အဲ့ဒါတွေကိုကျွန်တော်တို့ကကန့်တတ်လိုက်မယ်ဆိုလို့ရှိရင်တောင်းအစိမ်းကြီးတစ်ခုလုံးဖြစ်သွားမယ်။အဲ့တော့အဲ့ဒီအစိမ်းကြီးကိုကျွန်တော်တို့ဖြုတ်ရင်လည်းမကြိုက်ဘူး။မဖြုတ်ရင်လည်းမကြိုက်ဘူး။ဟိုကပြောရင်လည်းမကြိုက်ဘူး။ဒီဟာပြောရင်လည်းမကြိုက်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်အာဏာပြုဖို့အတွက်ဒီလွတ်တော်သေးကိုရောက်တဲ့လူကြီးကလူတွေကိုဘာလုပ်မှာလဲအဲ့တော့ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီလွတ်တော်သေးကလူကြီးတွေပြောတဲ့စကားကိုနားထောင်ကြည့်ခြင်းနဲ့အလုပ်လုပ်စီရှိတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမင်းဝေနောက်တစ်ယောက်ဆက်တဲ့ဖိတ်ခေါ်ပါမယ်ရခိုင်ပြည်နယ်တန်တွဲမြို့မှာရှိနေတဲ့ဦးစိုးဝေပါဦးစိုးဝေလူရင်းတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုပြည်နယ်ဆွေးနွေးသွားတာလည်းကဒေါက်တာဖာကျော်စောပြောထားတဲ့အချက်အလက်တွေကိုကျွန်တော်အပြည့်အဝတဘောတူပါတယ်အဲ့ဒါပြီးတော့ဟိုဒီဘောဆက်တော့ကိုယ်တည်းအဟောင်းပြောသွားတာတဲ့ထဲမှာတော့ကျွန်တော်သဘောမကျတာအချက်ကလေးကိုကျွန်တော်ဆွေးနွေးပါမယ်။ဥမာတက်မတော်ဒါဆက်တော်ကိုယ်စားလှယ်တွေကသူတို့စိတ်ခံစားမှုနဲ့ဆက်တော်တွေမှာကန့်ကွက်ပြောဆိုနေကြတယ်ပေါ့ဆိုတာကိုတော့ကျွန်တော်လက်မခံပါဘူး။သူတို့တက်မတော်ဒါဆက်တော်ကိုယ်စားလှယ်တွေကစိတ်ခံစားမှုနဲ့သူတို့ကန့်ကွက်ပြောဆိုနေတာမဟုတ်ပါဘူး။အမိတ်နဲ့သူတို့ပြောဆိုနေတာပါ။တက်ဆိုတာကဘယ်နိုင်ငံညီတိနိုင်ငံမှာမဆိုပေါ့နော်တက်ဆိုတာအမိတ်နဲ့တွားရတယ်
ဘာကြောင့်လဲဆိုလို့ရှိရင်လူတက်တဲ့နေကြီးကိုတိုင်းပြည်ရဲ့လူအချက်အရာပေးရတဲ့ခါမှာအမိန့်နာခံတာပုံလို့တယ်တို့တော့ဒီမိုကရေစီဆိုတာကဒီခေတ်ကျွန်တော်တို့မြန်မာနိုင်ငံမှာတွားနေတဲ့ဒီမိုကရေစီဆိုတာကဘူဝါဒဘူဝါဒဆိုများပြတဲ့အတွေ့အမြင်တွေကိုတိုင်းပြည်အရေးရှိတဲ့ကိုဝိုင်းဝန်းဆွေးနွေးပြီးအဖြေရှာပြီးတော့မှအကောင်းဆုံးကိုမှကျွန်တော်တို့ကဒါကိုဟိုရှေ့ရှုပြီးတိုင်းပြည်ကိုရှေ့ရှုပြီးတွားကြတာပါ
ဟုတ်ကဲ
့ဟိုတက်မှကြတော့ဒီဘူဝါဒကိုလက်မခံပါဘူးအမိန့်နဲ့တွားတာဖြစ်တယ
်
ဥပမာဗျာကျွန်တော်တို့ငငယ်တော့ဖတ်ဖြစ်တဲ့အောက်တူမှာပြောမယ်ဆိုရင်အမေရိကန်စစ်ပြန်တယောက်ဒုတိယကမ္ဘာစစ်မှာအမေရိကန်စစ်ပြန်တယောက်ကိုစိတ်ပညာရှင်တွေတုဒ္ဒနာလုပ်ချင်လို့အဲအဖိုးကြီးကကျေဥ်ချင်းနှချင်းဝယ်ပြီးအိတ်အကျမ်းမှာစက်ခရာတွတ်ရတဲ့အမှာကျေဥ်ချင်းနှချင်းကိုဆွတ်ချပြီးတတိဆန်တာဖြစ်နေတယ်တဲ့ဒါကြောင့်မို့လို့တက်မလို့သားတွေဒီအမိန့်နာခံတဲ့တက်မလို့ဖြစ်ဖို့လိုတယ်ဒါကြောင့်မို့လို့တက်မလို့သားတွေစစ်ဆက်ချက်အနာတင်ရတဲ့ဘုရားမှုကြီးဆုံးမပြောခဲ့တယ်လို့အဲစစ်တမ်းမရဘူးပြန်မှုအရှင်ရောက်ပြီးလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဦးဆိုပြီနောက်တစ်ယောက်က
ဟုတ်ကဲ့
ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းဆွေးနွေးလို့ရပါပြီလူဝင်တူရှင
်။ဟုတ်ကဲ့ဟိုကကျွန်တော်တို့ကတက်လို့ကပြောတဲ့ဥစ္စာကတော့တက်ရဲ့သဘောထားလားကျွန်တော်ရဲ့သဘောထားလားဆိုလို့ကြတော့တို့မပြီးတော့ပြောရခက်တယ်။ဆိုတော့ကျွန်တော်ပြောချင်တဲ့ဥစ္စာကတော့တကယ်လို့ညတက်သဘောထားဖြစ်နေဆိုရင်တော့ကျွန်တော်တို့အခုကျွန်တော်တို့ဥချောင်းကကူးမိပြီးရှိသေးတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တွေ့တော့တော်ခံစားရခက်တယ်။ကူးမိဆိုတော့ကျွန်တော်တို့တော့ရှိပြသွားပြီ။အဲ့တော့တို့ဒီစစ်ကြောမပြေရမချင်ရတဲ့ဥစ္စာကူးမိရရှိသေးတယ်ဆိုရင်ကျွန်တော်တို့ကမလုပ်ရတော့မှလဲကျွန်တော်တို့ညွတ်တော့ကိုယ်ပြောကျွန်တော်တို့ဒီလူဖြစ်နေညွတ်ထားလိုက်ပြီးပြင်းပြပါဆိုလို့မပြင်းပြင်းလို့ဆိုရင်တော့ကျွန်တော်တို့ကဘယ်လိုလာပြင်းရမှာလဲလူကြီးကြီးလာပြင်းရမှာလား
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့မပြင်းပြင်းချင်လို့ဆိုရင်တော့ကျွန်တော်တို့မလုပ်ရမယ်ဆိုလို့တတ်ဖို့မင်းချင်ပါတယ်လို
့ဟုတ်ကဲ့ပါဆလိုင်းကျေးဇူးတင်ပါတယ်ကိုလမောင်နောက်တစ်ယောက်ထပ်ပြီးတော့တခါလေးတင်လိုက်ပါမယ်ကိုလမောင်ဆွေးနွေးပ
ါဟောဒီလိုပါဗျာဟောအခုပြောသွားတာတွေကဒီတက်နဲ့ပတ်သက်ပြီးတော့ပြောသွားဆိုတော့အမှန်မှပဲကောင်းပါတယ်ကျွန်တော်အနေနဲ့ကတော့သူတို့ရှင်းရှင်းပြောရရင်ဥယျာဉ်ထွန်းလက်တစ်ခါရေးဘူးပါတယ်ဟလားတက်မတော့အခန်းကဏ္ဍဟောအခန်းခုနှစ်ရေးသုံးနှစ်အကြောင်းလည်းရေးဘူးပါတယ်ဒါကတော့အရှင်မပြောတော့ပါဘူးဟောအခုခုပြောချင်တာကတော့ဒီ1792ပေါ့နော်1792ကစပြီးတော့1792ရဲ့အပိုက်လေးမှာနောင်လာမဲ့ဥဆောင်မှုခန်းကဏ္ဍမှာတက်မတော့ပါရမယ်ဆိုပြီးတော့လှုပ်လာတာအခုပါလာတာပေါ့ဗျာအဲ့တော့ဥတက်တက်တဲ့ကလည်းတက်မှလည်းဟိုပြဿနာကျွန်တော်ပြီးခဲ့တဲ့ကလည်းပြောပွားတယ်အဲကာချုပ်ကဟိုအစ်စ်ခန့်ထားဖို့ကာချုပ်ကဟိုမရှိဘူးဆိုတာအရေးချင်းမပြည့်ဘူးလို့သူကပြောတဲ့အခါမှာဘာဆိုတော့တကယ်တော့အရေးချင်းမပြည့်ညာမဟုတ်ကြဟိုသူတို့ယုံကြည်မှုမရှိတာအခုလောဒထိုင်နေတဲ့25ရာခိုင်နှုန်းဦးမယ်တက်တဲ့မှာယုံကြည်မှုမရှိဘူးဆိုတာကိုကျွန်တော်တို့ကသတင်းရထားပြီးဒါကြောင့်လည်းသူဟိုလူတွေခဏခဏချိန်နေရတယ်ကျွန်တော်စိတ်ကူးရတာမဟုတ်ပါဘူ
း
တကယ်တကယ်ခုနေ့ဖြစ်လာရင်တက်ကနေပြီးတော့အဲ့လိုကွဲထွက်လာမဲ့လူတွေရှိနေပါတယ်ဒါကြောင့်လည်းတခြားခြားသောတက်ကဟိုဟိုနင်းပေါ့ဟိုနင်းအရာရှိအရာခံချက်တာကျွန်တော်ပြောရင်ကိုကိုပြောရင်88မျိုးသက်တက်သားတွေပေါ့ဗျာအခုဆိုဗမူကြီးဗိုလ်ချုပ်ဗမူချုပ်တွေဖြစ်နေကြပြီသူတို့တွေကပါလာမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပဲပြောချင်ပါ
တယ်ဟုတ်ကဲ့ကုလမောင်ကျေးဇူးတင်ပါတယ်ဆိုတော့နန်းလောင်ရေဦးကျော်ဇန်အောင်ပို့တဲ့မှတ်ချက်လေးပြောပြပါဦ
းဟုတ်ကဲ့ပါရှင်ပြည်ထောင်စုလွှတ်တော်ထဲမှာတဲ့2008ဥပဒေကိုပြုတ်ပြင်ဖို့ဆွေးနွေးနေကြတာမှာတက်မတော်တာကိုယ်စားလှယ်တွေကတသွေးတတန်တမိတ်နဲ့တက်မတော်သားတွေတက်မတော်ထောက်ခံသူတွေကစီလုံးညညချောင်းပြသပြီးတော့လွှတ်တော်ထဲမှာဟစ်အော်မာမာနာပါအထိမခံကန့်ကွက်နေကြတာကြာတော့အင်မတန်မှအယုတ်ဆိုအကြီးတန်လာပါတယ်တဲ့တမိုင်းမှတ်တမ်းဆိုအချိန်ချင်းဝင်လာပြီးတော့ကဘာကတရားစွဲဆိုသည့်အထိဖြစ်လာလူတစုကြောင့်ပြည်ထောင်စုတိုင်းရင်းသားစုပေါင်းနေထိုင်ရာမြန်မာနိုင်ငံတစ်ခုလုံးထိခိုက်လာပြီးတော့မျက်နှာငယ်လာရပါတယ်တဲ့မြန်မာနိုင်ငံလည်းဒီလိုမျိုးလူတစုတည်းသာပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပါသလားတဲ့သူတို့ရဲ့အဖို့အဖွားတွေဆရာသမားတွေကပဲအမွေပေးထားခဲ့တာများထင်နေသလားဆိုပြီးတော့ရေးထားပါတယ်ရှင
်ဒေါ်တော်လာကျော်စောခင်ဗျာကျွန်တော်တို့ဒေါ်တော်လာကျော်စောနဲ့ဆရာဦးရထွန်းနဲ့တမနစ်ခွဲလောက်ကျွန်တော်တို့အချိန်ကျပါတယ်နှစ်ယောက်ကျွန်တော်မေကွန်းနောက်ဆုံးမေကွန်းမေးပါရစေအခုလက်ရှိအချိန်ဟာတက်မတော်အနေနဲ့လူလူကနေပြီးတော့သူရဲကောင်းတွေဂျေဇူးရှင်တွေဖြစ်ဂျေဇူးတင်ခွင့်ရဖို့အခွင့်လန်းလို့ပြောရင်မှားမလားခင်ဗျာအ
ဲမှားပါတယ်ဒီချိန်ကသူတို့အခွင့်ကောင်းအနေနဲ့ယူနိုင်ရင်မှားပါတယ်ဒီနေရာမှာကျွန်မတတ်မတော်စိတ်ကောင်းစေနာကောင်းတဲ့ထောက်ပြချင်တာတခုရှိပါတယ်အဲ့တော့ဗမာပြည်သူတွေကတတ်မတော်ကိုကြားလာပြီးနိုင်ငံရေးစင်မြင်ကအခွင့်ရရင်ရတယ်လို့ဖယ်ထုတ်နေတာ1960ခုနှစ်ရွေးကောက်ပွဲဦးကြီးစစ်တပ်ကထောက်ခံတယ်ဆိုတဲ့ဒီမျိုးကိုဖယ်ချပလိုက်တာပဲ
เนาะ
1990ကြည့်အဲ့မှာလဲတာဆာညာသွားတာပဲအဲ့တော့88မှာလဲသူဘယ်လိုခေါ်မလဲအဲ1900ဟုတ်တယ
်1988
မှာမဆလာသွားတယ်เนาะ1990မှာတာဆာညာသွားတယ်အဲ2015မှာကျန်ခိုင်ဖွံ့ဖြိုးရေးသွားတယ
်
အခုလဲခင်ဗျ NLD 9မနိုင်တော့ကျွန်မမပြောနိုင်ဘူးပေကြတာကတော့အဲ့ တက်နဲ့ပတ်သက်ရပတ်သက်ကြောင်းဒီလိုပြည်သူလူထုကဘရောမှမဲပေးပါမယ
်
။ဒါကိုသင်္ကန်းစာယူပါဗမာတပ်မတော်အနေနဲ့ပြည်သူလူထုကတပ်မတော်ဟာတပ်မတော်နေရာမှာနေရင်သူတို့ခေါင်းမော့တင်ထားမှာပါ
။
သို့တော့အဲ့လိုမနေဘဲနဲ့ဟလာနိုင်ငံရေးမှာစီးပွားရေးမှာနေရာတကာမှာအခွင့်အထူးတွေဝင်ယူခြင်းလို့တော့မရပါဘူး။အထူးသဖြင့်ဒီခက်ကအစအစအရာရာပွင့်လင်းလာပြီးတော့ဘာမဆိုမြင်နိုင်တွေ့နိုင်တဲ့ကာလဟလာဟိုတုန်းကခင်ဗျာဥသိမ့်စိန်ခက်ကဝင်ကြီးဟောင်းတပါးပြောဘူးလားဒီမှာကြားဘူးလေ။ကျုပ်ကနေလှပြီးပါရိုက်လာတဲ့ကောင်းနဲ့အခုဆဲယုံလေးနဲ့အော်ယုံလေးနဲ့တနိုင်ငံလုံးပွက်ပွက်ရိုက်သွားပြီသူတို့ဒီလိုလုံးလို့မရတော့
ဟုတ်ကဲ့
တော့အဲ့ဒါကိုသင်္ကန်းစာယူပြီးတော့အဲနောက်ဆုတ်တာဆုတ်ရင်သူတို့အတွက်အကောင်းဆုံးအခြေအနေလို့ကျွန်မထင်ပါ
တယ်ဟုတ်ကဲ့ဆရာဦးရထွန်းမိနစ်ဝက်လောက်နောက်ဆုတ်အချုပ်လေးပြောပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီခြေနေရတော့အမတော်အနေနဲ့ဒီအင်းနေမှာမှာပြောပြောင်းပြောင်းနဲ့ကျွန်တော်တို့ကန်ဒီဒေါ်ဖေးနာထားတယ်ဆိုတဲ့အကြောင်းကိုပြသမယ်ဆိုလို့ရှိရင်တကယ်အခွင့်ကောင်းပါပဲလို့အဲကျွန်တော်တို့အနေနဲ့ပေါ်ပြချက်ကတိတ်ပြီးတော့ဒီဆန္ဒရဲတွေပေါ့နော်ဆန္ဒရဲတွေသိခံစားချက်တွေမထိနိုင်ဘူးဆိုလို့ရှိရင်တော့ဒီပေါ်ပြချက်တွေကဒီလိုလိုဆက်မှာဒီလိုလိုရဲ
့အ
မြင်မှာပို့ဆိုးသွားနိုင်တာပေါ့
ဟုတ်ကဲ့ပါဆရာဦးရထွန်းပင်နေဆုနေပြီတဲ့တော်တော်လောက်ကျော်ဆိုဆရာဦးရထွန်းတားရဲ့ပါဝင်ဆုနေသူနားဆင်သူတော်တော်ရှင်အောင်အထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကုကြော်သိန်းဆွေးနွေးစီစဉ်တင်ဆက်တဲ့စနေညတားရဲ့လေလံအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ VOE ကိုဖုန်းနဲ့ဆက်သွယ်ခြင်းတော့1-2323-2555လေးဖြစ်ပါတယ်တင်းကုန်နေတဲ့ညနေခင်း6နာရီခွဲနေ990ထုတ်လွှင့်မဲ့ VOE အစီအစဉ်တွေကိုလိုင်းတူ71925တို့မှာဖမ်းယူနိုင်စင်ပါအခုတော့သတင်းချင်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာပ
ါအမေရိကန်ပြည်အောင်စုထွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်အမျိုးသားတဦးပထမဆုံးအနေနဲ့သေဆုံးခဲ့ပါတယ်ခေလမ်းမြို့ဆေးရုံမှာတက်ရောက်ကုသနေသူတဦးသေဆုံးတာလို့ဝါရှင်တန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ယောဂအမေရိကန်ကုသရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောတဲ့ထင်မှာတော့သေဆုံးသူကအသက်50ကျော်အမျိုးသားဖြစ်တယ်လို့ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးနှေးကွေးမှုတွေကြုံတွေ့နေရတဲ့ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံမှာဖေဖော်ဝါရီလအတွင်းကုန်ထုတ်လုပ်မှုတွေတိတိတသားကျဆင်းသွားကြောင်းစနစ်နေ့မှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာတဝန်းကစတော့ဈေးကွက်မှာလည်းတောက်ကြံနေဈေးပိတ်ချိန်မှာဈေးတွေထိုးချခဲ့ပြီး2008ခုနှစ်ဗန္ဒာရေးအချက်တဲကြုံတွေ့ခဲ့ရပြီးနောက်ပိုင်းကမ္ဘာဈေးကွက်မှာအဆိုးဆုံးသတင်းပတ်တစ်ခုလည်းဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိတဲ့နိုင်ငံအသစ်တွေလည်းတိုးလာနေပါတယ်။စနေနေ့မှာပဲကတ္တာနိုင်ငံမှာပထမဆုံးကူးစက်မှုကိုအတည်ပြုခဲ့တာဖြစ်ပါတယ်။အဖဂန်တာလီဘန်နဲ့အမေရိကန်ကြားစနေနေ့ကဒိုဟာမှာသမိုင်းဝင်သဘောတူညီချက်တရက်လက်မှတ်ရေးထိုးပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းအဖဂန်တာလီဘန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ပေါ်စနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုရမှာတော့အဖဂန်တာလီဘန်ခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံသွားမယ်အကြောင်းသမ္မတကပြောဆိုထားပါတယ်။ဒီသဘောတူညီချက်အရပထမ135ရက်အတွင်းအဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်ရှိအတွက်ကိုပထမအထုပ်အနေနဲ့13,000ကနေ 8,600 တိရွှတ်ချပြီးတပ်ဖွဲ့ဝင်တွေကိုထဏီပြန်ခေါ်မှာဖြစ်ပါတယ်။တူရကီစစ်သား33ဦးသေဆုံးခဲ့ရမှုကိုလက်တုံပြန်တဲ့အနေနဲ့တူရကီကဆီးရီးယားစစ်တပ်ကိုအပြင်းခံတိုက်ခိုက်မှုကြောင့်ဆီးရီးယားမှာပဋိပက္ခတွေတကြော့ပြန်ဖြစ်လာမယ်အရေးစိုးရိမ်နေကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းနိုမီတာ30.40-48နဲ့ VOA ရဲ့ Facebook အစာမျက်နှာတို့ကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.